Welcome to the Voice of America in Burmese.
မင်္ဂလာညတာပါခင်ဗျာမေလ4ရက်အင်္ဂါနေ့ည VOA မြန်မာပိုင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့လိုင်းနိုမီတာ1925 30မိနစ်နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးသပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူအတားအဆီးစောင့်ကြည့်မှုတွေကြားကရန်ကုန်မှာဒီကနေ့စစ်အာဏာသိမ်းမှုစန့်ကျင်ရေးချစ်တဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါလေ။ဒီ
ကနေ့တန်ကြန်ဆက်ကြရစီ။ဆိုတော့ဒီ blue debate ပေါ့နော်။ဒီစစ်ခေါင်းကြီးနဲ့တက်တဲ့ဥစည်းတွေမတုံ့ဖို့ညှိထုတ်တဲ့ဟာတွေမတုံ့ဖို့အဲကြောင့်လေ blue debate ဖြစ်တယ်။ဆိုတော့အမျိုးကြီးဟောက်ကန်ကြောင်ဆန္ဒကြရတဲ့အကောင်တော်ဘောလံပီစနာကိုဥပဒေ
ရန်ကုန်နဲ့နိုင်ငံတော်ကဆီယနာရှင်စန့်ကျင်ရေးလျှက်တဲ့ဆန္ဒပြပွဲတွေအကြောင်းနဲ့အတူဖမ်းဆီးခံထားရတဲ့လူငယ်တွေဘယ်ရောက်နေမှမသိလို့မိသားစုဝင်တွေနဲ့ရှင်းနေတွေကြိုးပမ်းနေကြတာမကွေတိုင်းတွင်စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံတွေကြားပစ်ခတ်မှုဖြစ်ပွားခဲ့တာချင်းပြည်နယ်ဟာခါမြို့မှာစစ်ကောင်စီစခန်းတစ်ခုတိုက်ခိုက်ခံခဲ့ရတာအပါအဝင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ကတိုက်ပွဲအခြေအနေတွေနဲ့အတူအိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်မှုအဆိုးဝါးဆုံးဖြစ်နေတာကြောင့်တိုက်ဆုံသူတွေမိသားစုကိုအခက်အခဲရှိနေတဲ့အခြေအနေစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရဖို့ရှိပါတယ်။ဖတ်စင်ကဏ္ဍတွေဖြစ်တဲ့အင်္ဂါညစကဝိုင်းနဲ့အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာအစီအစဉ်တွေကိုလည်းနားဆင်ကြရပါမယ်။အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နားလောင်တို့ကပြောပြပေးကြပါမယ်ခင်ဗျာ
။ဒီကနေ့အဖြစ်ဆရာဆရာမတွေကိုဂျေဇူးတင်ကြောင်းအထိတ်မှတ်ဂုဏ်ပြုတဲ့နိုင်ငံတကာနေ့ဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့စစ်ကောင်စီကကျောင်းတွေပြန်ဖွင့်မဲ့အစီအစဉ်ကိုတပိတ်မောက်ပြီးဆရာဆရာမတွေကျောင်းသူကျောင်းသားတွေနဲ့အတူလူထုကဆန္ဒပြကန့်ကွက်ကြပါတယ်။မန္တလေးတောင်ကြီးမိုးကောင်းတဝဲမုံရွာစလင်းကြီးရေဦးစတဲ့မြို့တွေမှာစစ်ကျွန်းပညာရေးလူမရှိကြောင်းလူယာနဲ့ချီဆန္ဒပြကြသလိုမြို့နယ်တချို့မှာလူမဲ့တပိတ်စေးနေတပိတ်တွေလည်းလှုပ်ကြပါတယ်။ရန်ကုန်ဘက်ကအင်းစိန်ကြီးမနိုင်လှဲကူးမြို့တွေမှာလည်းဆရာနာရှင်အလိုမရှိကြောင်းနဲ့စစ်ကောင်စီဘေးမဲ့စွမ်းရည်နှိမ်ပညာရေးအလိုမရှိကြောင်းညီမျိုးစုံနဲ့ဆန္ဒထုတ်ပေါ်ကြပါရယ်ကမာရွတ်လှိုင်စမ်းကြောင်းမြို့တွေမှာလည်းလူငယ်တွေဦးဆောင်တဲ့ပျောက်ကြားသပိတ်တွေရှိခဲ့ပါရယ်မော်လမြိုင်ကမြို့နယ်ပညာရေးမှုရုံးနီးမှာပေါက်ကွဲမှုတစ်ခုဖြစ်တာကြောင့်မြို့ထဲမှာလူငယ်ရင်းတင်းကျပ်ထားတယ်လို့မြို့ကန်တွေကပြောပါရယ်ပါကံပကံညောင်းဦးမိထီလာလောင်းလုံးရေပြူဘကိုးမျိုးတွေမှာလဲလမ်းလျှောက်တပိတ်ဆိုင်ကယ်တပိတ်ပျောက်ကြားတပိတ်အိမ်ရင်းတပိတ်နဲ့ရွာရင်းတပိတ်တွေပုံစံမျိုးစုံနဲ့ဆက်လုပ်ကြပါတယ်စစ်တကအနာဒိနာကိုဆန့်ကျင်ကောက်ွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲဖမ်းဆီးတာတွေလဲအပြင်းထန်ဆက်ရှိနေသေးပါပဲဖေဖော်ဝါရီလတရနေ့မှာစစ်တပ်အနာဒိယူခဲ့ချိန်ကနေမေလ3ရက်နေ့အထိဆိုရင်အကြမ်းဖက်ပြစ်ခတ်ပြုခွဲမှုကြောင့်တေဆုံးသူ966ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံရရသူ3614ယောက်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆော့ဆော့ရေးအဖွဲ့ ABB ကထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့ ABB ရဲ့ဒီအရေးအတွက်ဟာချက်ကားပြောဆိုတာလို့ဆွဆွဲထားပြီးတေဆုံးသူ240ပတ်ဝန်းကျင်မှာရှိတယ်လို့ပြောထားပါတယ်မြန်မာစစ်ကောင်စီနဲ့ဆက်ဆက်တဲ့လူပိုးကိုယ်တွေနဲ့အဖွဲ့အစည်းတွေကိုတန်ခတ်ရေးကြည့်ဖို့လက်နက်ခဲရန်ရောင်းချတာမျိုးမဟုတ်ပဲပိတ်ဆို့ဖို့နဲ့မြန်မာလူထုအတွက်လူသားစာနာမှုအကူအညီတွေတိုးပေးကြဖို့စမုထေဒီခုနှစ်နိုင်ငံအဖွဲ့ဖြစ်တဲ့ G7 အဖွဲ့ဝင်နိုင်ငံတွေကိုပြည်ထောင်နိုင်ငံသားဝင်ကြီးဒိုမီနီရော့ကတိုက်တွန်းမယ်လို့ခန့်မှန်းထားပါတယ်။ G7 အဖွဲ့ဝင်နိုင်ငံတွေရဲ့အစည်းအဝေးကို UK နိုင်ငံလန်ဒန်မြို့တော်မှာဒီကနေ့ကျင်းပပြီးမနေ့တုန်းကတော့ဝန်ကြီးရော့ဟာအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်နဲ့ကြိုတင်တွေ့ဆုံဆွေးနွေးပြီးတဲ့နောက်မြန်မာနိုင်ငံမှာအကြမ်းဖက်လူရက်တွေအဆုံးသတ်တာမြင်တွေ့ခြင်းတဲ့အကြောင်းပြောခဲ့ပါတယ
်။ We want to see the military regime return to democracy.
ဆီဆိုရအနေနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားတာကိုကျွန်တော်တို့မြင်ကျင်ပါတယ်။ရွေးကောက်ပွဲအကြအခွင့်အာဏာအနှင်းထားတဲ့အစိုးရကမြန်မာလူထုကိုကူစားပြုတင်ပါတယ်။ပြည်မထအရေးယူတာ၊ဒက်ဂနစ်စကီဥပဒေနဲ့ညီအရေးယူတာတွေရကျွန်တော်တို့ရှင်းရှင်းလင်းလင်းလှုပ်ဆောင်ထားအောင်တော့မကပါဘူး။ UK စီးပွားရေးလုပ်ငန်းတွေအနေနဲ့တမတော်ကထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့အတူပူးပေါင်းလှုပ်ဆောင်တာကိုရပ်ပစ်ဖို့လဲကြေပြန့်တဲ့အရေးယူလှုပ်ဆောင်မှုတွေချမှတ်ထားပါတယ်။ဒီနည်းနဲ့ကျွန်တော်တို့ပြားဆက်ပေးသွားမှာပါလို့ဝန်ကြီးဘလင်ကန်နဲ့တင်းလာလေးကပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးရော့ကပြောခဲ့ပါတယ် G7 နိုင်ငံသားဝန်ကြီးတွေရဲ့ဒီကနေ့အစည်းအဝေးတွင်ဖေဖော်ဝါရီလတရနေ့မြန်မာဆီအနာသိမှုနဲ့ပတ်သက်ပြီးဆွေးနွေးကြမှာဖြစ်တယ်လို့ဒိုင်းပြည်ရဲ့လက်ရှိအခြေအနေဆိုင်ရာအစီရင်ခံစာတစ်ခုကိုလည်းရကြဖို့ရှိပါတယ်အင်္ဂလန်အနောက်တောင်ပိုင်းကခွန်ဝေါ်အရက်မှာနောက်လာကြရင်ကျင်းပဖို့ရထားတဲ့ G7 ထိပ်သီးအစည်းအဝေးမတိုင်ခင်ကျင်းပတဲ့နိုင်ငံသားဝန်ကြီးတွေရဲ့အခုအစည်းအဝေးမှာမြန်မာအရေးနဲ့အတူ တရုတ်၊လစ်ဗျာ၊ဆီးရီးယား၊ရုရှားစတဲ့တခြားကမ္ဘာကြီးရာတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ကြားကာလမျိုးသောညွေအစိုးရ NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်အတည်မှတ်ပြုဖို့နဲ့အမေရိကန်ကထိန်းချုပ်ထားတဲ့မြန်မာနိုင်ငံပိုင်ရန်ပုံငွေတွေကိုအရေးပေါ်အကူအညီလိုအပ်နေတဲ့မြန်မာလူထုအတွက်လူသားစာနာမှုအကူအညီပေးဖို့သူတို့အသက်ရှင်တန်ကြီးအထောက်အကူပြုနိုင်ဖို့ NUG ကိုသုံးစွဲခွင့်ပြုရေးကုလသမဂ္ဂဆိုင်ရာမြန်မာတမ်းမကြီးဦးကျော်မိုးထွန်းကဒီကနေ့အမေရိကန်အောက်လွှတ်တော်နိုင်ငံရေးရာကော်မတီမှတိုက်တွန်းပြောဆိုမှုရှိပါတယ်။မြန်မာစံတော်ချိန်အင်္ဂါည7နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံတော်ချိန်အင်္ဂါနေ့လယ်7နာရီမှာအမေရိကန်အောက်လွှတ်တော်နိုင်ငံရေးရာကော်မတီမှလုပ်ဖို့ရှိတဲ့မြန်မာရေးကြားနာပွဲတွင်တမ်းမကြီးဦးကျော်မိုးထွန်းကအလစ်လိုတိုက်တွန်းပြောဆိုမှုအစီအစဉ်ထားတာပါ။မြန်မာအကြက်တဲကိုဖွင့်ချခြင်းလို့ဆိုရမယ် The Unfolding Crisis in Burma ဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲလုပ်မှာပါ။တမ်းမကြီးဦးကျော်မိုးထွန်းကမြန်မာလူထုနဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့သဘောထားတွေကိုအခုဂျာနာဘွဲတွင်တင်ပြပြောဆိုတော့ဖို့ရှိတယ်ဆိုတော့ဂျာနာဘွဲမတိုင်ခင်အောက်လွှတ်တော်နိုင်ငံရေးကော်မတီကကြိုတင်ဖြန့်ဝေထားတဲ့အမူကြမ်းထဲမှာတွေ့ရပါတယ်။2020ခုနှစ်နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်တာနိုင်ငံတော်ဝန်ငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေနဲ့စစ်ကောင်စီကအကြမ်းဖက်ပစ်ခတ်ဖြိုခွဲမှုတွေအကြောင်း CDM လို့ခေါ်တဲ့အကြမ်းဖက်အာဏာပြန်ဆန်ရေးလှုပ်ရှားမှုအကြောင်းပြည်တော်စုထွတ်တော်ကုစားပြုကော်မတီ CRPH နဲ့ပတ်သက်တာ CRPH ကထုတ်ပြန်ထားတဲ့ Federal Democracy ပြည်ညင်စာရန်အကြောင်းဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုဖွဲ့စည်းခဲ့တာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပခဲ့တဲ့အရှေ့တောင်အရှနိုင်ငံများအဖွဲ့ ASEAN အစည်းအဝေးနဲ့ပတ်သက်တာ CDM မှာပါဝင်တဲ့မြန်မာတန်တမန်တွေပေါ်စစ်ကောင်စီရဲ့အရေးယူမှုတွေအကြောင်းစသည်အားဖြင့်တန်မကြီးဦးကျော်မိုးထွန်းတင်ပြပြောဆိုမဲ့မူကြမ်းထဲမှာတွေ့ရပါတယ်အဲ့ဒီကြောင်းနာပွဲမှာမြန်မာတံမကြီးဦးကျော်မိုးထွန်းနဲ့အတူ Progressive Voice အဖွဲ့တီထောင်သူနဲ့အကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌဒေါခင်အိုမာနိုင်ငံကအမျိုးသမီးရေးရာကိစ္စရပ်များဆိုင်ရာဂုဏ်သူဆောင်အမေရိကန်တံမကြီးဟောင်းကယ်လီကာရီတို့ပါဝင်ပါတယ်။ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်အခုကြောင်းနာပွဲဟာအမေရိကန်အောက်လွှတ်တော်မှာမြန်မာရေးနဲ့ပတ်သက်ပြီးပထမဆုံးအကြိမ်လုပ်တဲ့ကြောင်းနာပွဲဖြစ်တဲ့အပြင်အမေရိကန်လွှတ်တော်ကြောင်းနာပွဲတစ်ခုမှာမြန်မာတံမကြီးတူဦးကိုယ်တိုင်တက်ရောက်ပြီးတင်ပြပြောဆိုတာလည်းပထမဆုံးအကြိမ်ပဲဖြစ်ပါတယ်။ဂျပန်လူသတင်းတော်ယူကိကီရဇူမီကိုလုံခြံသတင်းဖြန့်ချိမှုနဲ့ကမ္ဘာစာနယ်ဇင်းလိုလက်ခွင့်နေဖြစ်တဲ့တင်းလာနေမှာစစ်ကောင်စီကဆွဲချက်တင်လိုက်တယ်လို့ဂျပန်ခြေဆိုင်ဂျိုဒိုသတင်းဌာနသတင်းတပုတ်မှာဖော်ပြထားပါတယ်ကီရဇူမီဟာအီဘီလာ16ရက်နေ့ကဒုတိယအကြိမ်မြောက်အဖမ်းခံရပြီးတဲ့နောက်အခုလိုဆွဲချက်တင်ခံရတာပါဖေဖော်ဝါရီလတုန်းကလည်းပထမတစ်ကြိမ်ရိုက်နဲ့ဖမ်းဆီးခံခဲ့ရပေမဲ့ပြန်လွတ်လာခဲ့ပါတယ်ရန်ကုန်အင်းစိန်ထောင်မှာချုပ်နှောင်ခံထားရတဲ့ကီရဇူမီမှာကျန်းမာရေးပြဿနာမရှိဘူးလို့မိမဖော်တဲ့ဂျပန်တန်ယုံတာဝန်ရှိသူတူကိုကိုးကားပြီးကြိုးတူသတင်းမှရေးထားပါတယ်မြန်မာနိုင်ငံကိုအကူအညီပေးတဲ့အထက်မှာထိတန်းနိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံကကီတာဇူမီလွတ်မြောက်ရေးအတွက်ဖိအားပေးတောင်းဆိုနေပါတယ်ဖန်စီခံထားရတဲ့ဂျပန်နိုင်ငံသားအမြန်ဆုံးပြန်လွတ်လာဖို့ကျွန်တော်တို့အစွမ်းကုန်ဆက်ပြီးကြိုးစားသွားပါမယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးထိုရှိမီတစုမိုဒဂီကဒီတဲ့နိုင်ငံကြီးစဉ်တစ်ခုအတွင်းဂျပန်သတင်းတော်တွေကိုပြောခဲ့တဲ့အကြောင်းနိုင်ငံပိုင် NHK ရုပ်သံသတင်းဌာနကထုတ်လင်းခဲ့ပါတယ်လက်ရှိမှာဖန်စီခံရတဲ့သတင်းတော်စုစုပေါင်းအယောက်90ရှိတဲ့အထက်က25ယောက်ကိုပြည်တံချမှတ်ခဲ့ပြီး29ယောက်ကိုဖမ်းဝရမ်းထုတ်ထားတယ်လို့နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအဖွဲ့ ABB ကိုကိုးကားပြီး AFP သတင်းမှရေးထားပါတယ်။ဖမ်းဆီးထားတဲ့သတင်းတော်တွေအားလုံးကိုပြန်လွှတ်ပေးဖို့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မှာမြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်ခင်ဗျာ။
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာလုံခြုံရေးနဲ့လူခွင့်အရေးအခြေအနေတွေဆုတ်ယုတ်ကြဆင်းလာတဲ့အတွက်ပြည်တွင်းမှာလှုပ်ကန်နေတဲ့ Norway နိုင်ငံက Telenor ဆက်သွယ်ရေးကုမ္ပဏီလုပ်ငန်းတွေအရှုံးပေါ်နေပါတယ်။ပြည်တွင်းနိုင်ငံရဲ့အခြေအနေတွေကြောင့် Telenor ရဲ့ပထမလေးလပတ်အမြတ်အစွန်းတွေထိုးကျသွားသလိုကုမ္ပဏီ share တန်ဖိုးတွေပါကျဆင်းသွားပါတယ်။2014ခုနှစ်ကတည်းကမြန်မာနိုင်ငံမှာဝင်ရောက်လှုပ်ကန်နေတဲ့ Telenor ကသူလုပ်ငန်းတွေဆက်ပြီးတော့လဲပတ်နေမှာဖြစ်ပေမဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတင်းကျပ်တဲ့ကန့်သတ်ချက်တွေနဲ့ရင်ဆိုင်နေရပါတယ်။ဒီနှစ်ပထမလေးလပတ်အတွင်းတယ်လီနော်ဖုန်းလိုင်းအသုံးပြုသူ2သန်းတိုးလာတဲ့အတွက်လက်ရှိချိန်ထိသုံးစွဲသူ 18.2 သန်းထိရောက်လာပါတယ်။ဒါပေမဲ့လည်းမတ်လ15ရက်နေ့တုန်းကတော့တနိုင်ငါလုံးမိုဘိုင်းအင်တာနက်ကွန်ရက်တွေကိုပိတ်ပစ်ဖို့စစ်ကောင်စီကအမိန့်ထုတ်ပြန်ခဲ့တဲ့အတွက်အသုံးပြုသူတဝက်လောက်ကျသွားတယ်လို့ကုမ္ပဏီကပြောပါတယ်။မ မသေးချာမရေရာမှုတွေနဲ့ဖွံ့ဖြိုးတိုးတက်မဲ့အလားအလာတွေတိတ်မတွေ့ရတဲ့မြန်မာနိုင်ငံမှာစိန်ခေါ်ချက်တွေရှိနေပေမဲ့ကုမ္ပဏီလုပ်ငန်းတွေလက်ပတ်နေခြင်းအပြင်အပြောင်းအလဲတွေပေါ်ဆောင်နေတယ်ဆိုတာဆက်ပြီးတော့ယုံကြည်နေပါသေးတယ်လို့တယ်လီနော်အမှုဆောင်အရာရှိချုပ် Sif Break ကပြောပါတယ်။ရှယ်ယာတန်ဖိုးတွေလည်းဒီကနေ့ဈေးပိတ်ချိန်မှာ200ခန့်နှုန်းအထိကျဆင်းသွားပါတယ်။ဥရောပအာရှတိုက်ကနိုင်ငံပေါင်း9နိုင်ငံမှာတယ်လီနော်ကုမ္ပဏီကလုတ်ကိုင်းနေတာဖြစ်ပြီးသုံးဆွဲသူ189တန်းရှိပါတယ်။အိန္ဒိယနိုင်ငံမှာကျန်းမာရေးစနစ်ကြီးပြိုလဲသွားစေတဲ့ကိုဗစ်ဒုတိယလိုင်းနဲ့ရင်ဆိုင်နေရပြီးဒီကနေ့တရက်ထဲပိုကိုသူသစ် 35,000 ကျော်ရှိပြီးတော့နေ့စဉ်ပိုကိုသူ 3,000 ကျော်တဲ့ 73 ရက်မြောက်နေလဲဖြစ်ပါတယ်။24နိုင်အတွင်းသေဆုံးသူကလည်း 3,500 နေပါရှိကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ
်။ It is not about being let down. It is a collapse.
စိတ်တကြအောင်ပြောနေတာမဟုတ်ပါဘူး။ကျန်းမာရေးစနစ်ကြီးပြိုလဲသွားတာပါ။ကျမတို့မှာလူတစ်ယောက်အတွက်ဝမ်းနည်းဖို့တောင်အချိန်မရှိပါဘူး။ဒီမှာလူနာတွေတိတ်ဆုံးနေတာပါအုတ်ချုပ်ရေမှုရောအစိုးရရောလူတိုင်းသိတဲ့ကိစ္စဖြစ်ပါတယ်လို့အရေးပေါ်လူနာဌာနဒေါက်တာရာရှိဂုပ္တာကပြောသွားတာပါအမေရိကန်ဂျွန်ဟော့ပကင်းတက္ကသိုလ်ကိုဗစ်သုတေသနစစ်တမ်းအရအိန္ဒိယမှာကိုဗစ်ကြောင့်တိတ်ဆုံးသူ 2,200 ကျော်အပါအဝင်ပိုကူသူစုစုပေါင်းက 20,000 တန်းရှိပြီးတော့အမေရိကန်ပြည်ရင်ကမ္ဘာမှာဒုတိယအများဆုံးပါကူဆက်များမျိုးပီစာပြောင်းပိုးတွေကြောင့်ရောကန့်သက်ချက်တွေဖြစ်လျှော့ပြီးလူစုလူဝေးလှုပ်ခဲတဲ့အတွက်ကြောင့်လက်ရှိအခြေအနေပေါ်ပေါက်လာတာလို့လည်းသုံးသပ်ကြပါတယ်ကုလသမဂ္ဂကလည်းအိန္ဒိယအစိုးရနဲ့ပူးပေါင်းပြီးတော့ကိုဗစ်ကကွေးဆိုင်ရာသတင်းမားတွေတိုက်ဖြတ်ဖို့လုပ်ကိုင်နေပါတယ်။အိန္ဒိယအတွက်ဆေးဝါးပစ္စည်းကိရိယာတွေကိုနိုင်ငံအတော်များများကပေးဖို့လှူဒါန်းနေကြသလိုဗီဇပြောင်းပိုးတွေဝင်မလာအောင်လို့အိန္ဒိယကလာတဲ့လေယာဉ်တွေကိုတော့တချို့နိုင်ငံတွေကကန့်သတ်ထားပါတယ်။ဒီအချိန်မှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကမ္ဘာတစ်ဝန်းဖြန့်ဖြူမဲ့ကိုဗစ်ကကွေးဆီအစီအစဉ် COVAX အတွက် AstraZeneca, Moderna နဲ့ Johnson & Johnson တို့ကကာကွယ်ဆေးတန်းနဲ့ချီထောက်ပံ့ပေးဖို့လက်သလောကတိပြုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကနှစ်စဉ်လက်ခံနေတဲ့ဒုက္ခသည်အရေးအတွက်ကိုဒီနေ့လေးစာတိုးပြီးတော့လက်ခံမယ်လို့သမ္မတဂျိုးဘိုင်ဒန်ကတင်းလာနေမှာကြေညာပါတယ်။သမ္မတဟောင်းလက်ထက်ကသတ်မှတ်ထားတဲ့အရေးအတွက်အတိုင်းဒုက္ခသည်တွေလက်ခံဖို့ကနအူးဆုံးဖြတ်ခဲ့ပေမယ့်ဒီနေ့အတွက်ဒုက္ခသည်ပေါင်း 62,500 လက်ခံဖို့ပြင်ဆင်သတ်မှတ်လိုက်ကြောင်းသမ္မတဘိုင်ဒန်ကတင်းလာနေနောက်ပိုင်းမှာကြေညာချက်အထုတ်ပြန်ခဲ့တာပါ။အရင်သမ္မတလက်ထက်မှာဒုက္ခသည်10,000ခွဲကိုပဲလက်ခံဖို့တမန်ခဲ့တာဟာဒုက္ခသည်တွေကိုလက်ခံပြီးကူညီပံ့ပိုးပေးနေတဲ့အမေရိကန်နိုင်ငံရဲ့စံတန်ဖိုးတွေနဲ့ကန့်ညွတ်မှုမရှိဘူးလို့လည်းကြေညာချက်မှာပြောထားပါတယ်။လာမယ့်နှစ်မှာတော့ဒုက္ခသည်ပေါင်း 13,500 လက်ခံဖို့ရည်ရွယ်ထားတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်သုံးကတော့သမ္မတဟောင်းထရမ့်လက်ထက်ကအရေးအတွက်အတိုင်းဒုက္ခသည်တွေလက်ခံမယ်လို့သမ္မတအင်ပီရောကကြေညာခဲ့တာပါ။ဒုက္ခသည်အစီအစဉ်ကိုတိတိတသားတိုးချဲ့မယ်လို့ဇန်နဝါရီလသမ္မတကျန်းသစ္စာကျင်းစုပွဲမှာကရီပေးခဲ့ပြီးကမှထွက်လာတဲ့ဒီပြညာချက်အပေါ်ဒီမိုကရက်အမတ်တချို့နဲ့ဒုက္ခသည်အရေးဆောင်ရွက်သူတွေကဝေဖန်ခဲ့ကြတာပါ။တနင်္လာနေ့ထုတ်ပြန်ချက်မှာတော့ဒုက္ခသည်တွေလက်ခံရေးဟာကမ္ဘာစီမံဘော်ကအမေရိကန်ရဲ့အခမ်းကဏ္ဍအတွက်အလွန်အရေးကြီးတယ်လို့လည်းပြောထားပါတယ်။သမ္မတဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကိုဒီမိုကရက်တွေနဲ့လှုပ်ရှားတက်ကြွသူတွေကကြိုဆိုကြပေမဲ့လည်း Republican အမတ်တချို့ကတော့တဟားနိုင်ငံတော်လုံခြုံရေးနဲ့ပြည်သူ့ကျန်းမာရေးကိုတိုက်ရိုက်ချင်းချောက်တယ်လို့ရဆိုပြီးတော့ဝေဖန်နေကြတာဖြစ်ပါတယ်။Microsoft ကုမ္ပဏီပူရဲတည်ထောင်သူတန်ကြွတထဲကြီး Bill Gates နဲ့ဇနီးဖြစ်သူ Melinda Gates တို့ကွာရှင်းပြတ်ဆဲဖို့ဆုံးဖြတ်လိုက်တယ်လို့သတင်းလာနေနောက်ပိုင်းမှာကြေညာခဲ့ကြပါတယ်။သူတို့နှစ်ဦးပူရဲထုတ်ပြန်တဲ့အဲ့ဒီကြေညာချက်ကို Bill Gates နဲ့ Melinda Gates တို့ရဲ့ Twitter လူမှုစာမျက်နှာမှာအသေးသေးဖော်ပြခဲ့ကြတာပါ။ဒီကိစ္စကိုအသေးချာစဉ်းစားခဲ့ကြသလိုသူတို့နှစ်ယောက်ရဲ့ဆက်ဆံရေးတိုးတက်အောင်အတော်ကြိုးစားခဲ့ကြပြီးကမှအိမ်ထောင်ရေးကိုအဆုံးသတ်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပူရဲကြေညာချက်မှာပြောထားပါတယ်။အနာဂတ်ဘဝစာမျက်နှာမှာစနင်းမောင်နှံအဖြစ်ရှေ့ဆက်တိုးတက်နိုင်မယ်ဆိုတဲ့ယုံကြည်ချက်မျိုးမရှိတော့ဘူးလို့လည်းပြောထားပါတယ်။ဘဝတစ်အတွက်လာတစ်ခုကိုစပြီးတော့ရှာနေတဲ့သူတို့မိသားစုရဲ့ပုဂ္ဂိုလ်ရေးကိစ္စတွေကိုနေရာပေးလေးစားပေးကြပါလို့လည်းကြေညာချက်မှာမြတ်သားရက်ခံထားပါတယ်။ Direct from Washington, The Voice
of America, VOA. နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နားလောင်တို့ကပြောပြပေးခဲ့ကြတာပါခင်ဗျာ။ဒီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။မကြာခင်မှာဆရာနာသိမှုစန့်ကျင်တဲ့ဆန္ဒပြပွဲနဲ့တခြားတိုက်ပွဲသတင်းတွေကိုစက်တိုက်တင်ပြပေးတော့မှာဖြစ်ပါတယ်။သွားရရှိမြခင်ဗျာ။တန်လွတ်တော်ကိုယ်စားလှယ်တအူးအပါအဝင်လူ6ဦးသေဆုံးခဲ့တဲ့ပြည်မြို့နယ်တွေကပောက်ကွဲမှုဟာဖောက်ခွဲပစ္စည်းစမ်းသပ်ရင်းပောက်ကွဲခဲ့တာဖြစ်တယ်လို့မြန်မာစစ်ကောင်စီကထုတ်ပြန်ပါတယ်။ပောက်ကွဲမှုဖြစ်စဉ်ဖြစ်တဲ့နောက်ပတ်ဝန်းကျင်တိုင်ကြားချက်အရလုံခြုံရေးတပ်တွေဝင်ရောက်ရှင်းလင်းစစ်ဆေးရမှာလူ6ဦးသေဆုံးနေပြီးအနီးအနားမှာဖောက်ခွဲရေးပစ္စည်း3ဝါယာကြိုးစားတွေနဲ့တခြားပစ္စည်းတွေကိုတွေ့ခဲ့ရတယ်လို့မြန်မာအသံမှာထုတ်ပြန်ကြေညာသွားပါတယ်။ ပေါက်ကွဲမှုကြောင့်ပဲခူးတိုင်းဒေသကြီးလွတ်တော်ကိုစလဲဥသက်ဝင်းလိုင်နဲ့ CDM လုပ်နေတဲ့ရဲတပ်သားတချို့ပါဝင်တယ်လို့ဒေသခံတွေကပြောဆိုတာရှိပေမဲ့ရဲဝန်တန်းတွေပါဝင်တယ်ဆိုတာကတော့စစ်ချုပ်ရေးကောင်စီရဲ့သတင်းထုတ်ပြန်ချက်မှာမတွေ့ရပါဘူးခင်ဗျ။ဒါတော့ကျွန်တော်ခုနားဆင်နေကြတာကတော့ VO မြန်မာပိုင်းအစီအစဉ်အင်္ဂါနေ့ညထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုစစ်အာဏာသိမ်းမှုစန့်ကျင်တဲ့ဆန္ဒပြပွဲတွေအကြောင်းကိုပြောပြပါမယ်။စစ်အာဏာသိမ်းမှုစန့်ကျင်သူတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကမျက်ခြေမပြစောင့်ကြည့်ဖြိုခွင်းနေတဲ့ကြားကရန်ကုန်မှာလူငယ်တွေလျှက်တပြက်ဆန္ဒပြမှုတွေကိုပြေးလွှာရင်လှုပ်လာကြပါတယ်။ဒီနေ့လဲမြို့နယ်တချို့မှာသူတို့တောင်းဆိုကြင်တာကိုအချိန်တိုအတွင်းတောင်းဆိုဆန္ဒပြကြပြီးလူစုခွဲခဲ့ကြပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျ။
ဆရာနာသိအုပ်ချုပ်မှုကိုဘလို့နီးနဲ့မှလက်မခံနိုင်ကြအောင်ရတဲ့နီးနဲ့ရှိတဲ့အင်အားသုံးပြီးလူငယ်တွေဟာဒီကနေ့မှလည်းဆန္ဒပြကြပါတယ်။ရန်ကုန်မြို့စမ်းကြောင်းနဲ့ကြီးမနိုင်မြို့နယ်ကလူငယ်တွေစုပေါင်းပြီးအာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကိုဒီကနေ့မနက်ပိုင်းမှာဗဟိုလမ်းမပေါ်စုဝေးပြီးပြုလုပ်ကြပါတယ်မနက်ပိုင်းကဒီလိုလူငယ်90လောက်စုစည်းဆန္ဒပြနိုင်ခဲ့ကြပေမဲ့နေ့လယ်ပိုင်းဆန္ဒပြပွဲကိုတော့လုံခြုံရေးအခြေအနေအရဖြတ်သိမ်းလိုက်ရတယ်လို့ဥဆောင်ပါဝင်သူလူငယ်တဦးက VOA ကိုပြောပြပါဗျာ
။ဒီလိုဆန္ဒချောင်းဖြတ်ကြတယ်။နေ့လယ်ပိုင်းမှာတော့ဟိုဒီကကရင်းရများတာနဲ့ကျွန်တော်မထွက်လိုက်ရဘူးပေါ့နော်။ငွေတွေမှာထုတ်ဖို့ပလန်ထားတဲ့ဟာလေးရဲ့အနေအခြေအနေကြောင့်ဆက်ကြတယ်ပါလေ။ဟုတ်။အစိုးရတော့ဒီ blue debate ပေါ့နော်။ဒီစစ်ခေါင်းကြီးနဲ့ပတ်သက်တဲ့ဒီလေမတုံးဖို့လေထုတ်တဲ့ဟာမတုံးဖို့အဲ့ကြောင့်လေပြုတဲ့ပြကြတယ်သူကတော့အမျိုးကြီးကိုထောက်ခံကြအောင်အပါပဲသူတို့ဒီဟိုတနကြရဲအကုန်လုံးတော့လန်ဖီဆန်နာကိုဥပြေကြရပါတော့ဟုတ
်ရန်ကုန်မြို့ရဲ့တချို့လမ်းတွေပေါ်မှာလဲလုံခြုံရေးကြောင့်လူငယ်တွေဟာပြေးလွှားရင်းနဲ့ကျွေးကြော်တန်းတွေကိုအော်ဟစ်ကျွေးကြော်တောင်းဆိုဆန္ဒပြခဲ့ကြတာပါအရင်ကလိုအုပ်စုလိုက်လူမစုကြတော့ပဲစတင်တဲ့သူကကျွေးကြော်တန်းတိုင်တော့မှနောက်ကနေပြေးလိုက်လာကြပြီးစုပေါင်းဆန္ဒပြနောက်လူစုခွဲကြတဲ့ပုံစံမျိုးလှုပ်လာကြတာပါရန်ကုန်တဖက်ကန်တွန်တေးမြို့မှာတော့ညမထွက်ရသမတ်ကျင်းကြော်တာနဲ့တပ်ဖွဲ့ဝင်တွေဘက်ကလိုက်လံရှာဖွေဖမ်းဆီးတာတွေလုပ်နေပါတယ်လို့ဒေသခံတဦးကပြောပြပါတယ
်ဒီကာဖူးထုတ်တာလေရှင်းလာကြမဆက်စားတော့ပြီးဆက်တာတယ်အဲ့ဒီမှာသူတို့မြုပ်တက်နေရင်လည်းအဲ့ဒီလူငယ်၉ယောက်ကိုသူဖမ်းသွားတယ်ပါပြီးတော့ဒီကနောက်ကလည်းအဆပြီးတော့လူဒီကောက်30ပေါ့ကျွန်တော်ဒီဒီစိတ်ခေါင်းဆောင်နေလေအဲ့ဒီကောက်30ကိုမင်းရဆာပြီးတော့သူကပုံမှန်၅လခါကြီးနေတရားဥပမာတရားဆွဲတယ်အဲ့ဒီကိစ္စကိုဆိုရှင်းနေလိုက်ဝင်တော့မပြူဘူးပြီးတော့တရားဥပကိုလည်းဝင်ဝင်မရှိဘူးဒီနေ့ပိုင်းကသူတို့ចောင်းဆရာဆရာမတွေစီရံဝင်ចောင်းဆရာဆရာမတွေပို့ပြီးတော့ဖိရတယ်ပါအဲ့ဒီနောက်ပကြအစီရံဝင်တဲ့ဆရာဆရာမတွေနားမှာအဲ့ဒီလူရှုပ်ကြတာတွေပါကြားတယ်မင်းရညာဆိုကျွန်တော်ဒီဒုတိယမျိုးဂင်းတော်ရက်ွက်အဲ့နာမှာသူတို့ဟာကင်းခဲ့ပြီးပါတော့ဆယ်ဆယ်နဲ့15မိနစ်လောက်ပြီးကျသွားတယ်ပြီးတော့ပါတော့အမကျုပ်စီအတိုင်းတော့ကြားတယ်ရှိတယ်ပါဒါမဲ့ပြီးတော့မပါပါဘူး
ပါကေတာမြို့နယ်ဘက်မှာလဲစစ်ကောင်စီတပ်တွေဟာရက်ွက်တွေတဲ့အထိဝင်ပြီးလူငယ်တွေကိုလိုက်လံဖမ်းဆီးနေပါတယ်။ဒီလိုအခြေအနေတွေကြားမှာပဲပါကေတာမြို့နယ်အမှတ်9ရက်ွက်ဥက္ကဋ္ဌကိုအေဇင်းတိုင်မဲလို့ဆိုတဲ့သူ၃ယောက်ကဓားနဲ့ထိုးသွားလို့တေဆုံးခဲ့ပါတယ်။လုံခြုံရေးတင်းကျပ်နေတဲ့ကြားကအခုလိုဖြစ်ပွားခဲ့တာလို့ပါကေတာနေလူငယ်တဦးကပြောပြပါတယ်။
အဲလက်ရှိမှာအဲ့ဒီကမဖြစ်ခင်ပြည်မှာကဘုံပေါက်တွေလေဘုံပေါက်တော့ဘုံအနားမှာဆက်တိုက်ပဲဘင်းလုံးလောက်ဆက်ပေါက်တယ်ချင်းချားလို့ပေါ့နော်ဘုံပေါက်ရဲ့နေသားမှာကျွန်တော်တို့ရဲ့လက်ရှိကဟိုအချိန်အထက်ဘယ်လိုပြောမလဲတင်းတင်းကြပ်ကြပ်ဖြစ်နေတယ်ပေါ့နော်ဥပမာကျွန်တော်တို့ကလက်ရှိ7နာရီ official အမိတ်နောက်ထပ်အမိတ်ထုတ်ထားပေးတယ်လို့9နာရီလောက်ဆိုရင်လည်းတို့တွေကအဲ့လိုမျိုးရေပေါ်တိတိတိဝင်ပြီးတော့ဝါဖြစ်တာလေနောက်ပြီးတော့ဖမ်းခံရတဲ့လူတွေလည်းရှိတယ်အဲ့ဒီထဲမှာအဲ့မျိုးတို့မတင်ကြတဲ့လူဆိုလို့ချင်းတို့တို့ဝင်ပြီးတော့ဖမ်းသွားတဲ့ဟာမျိုးရှိတယ်။အဲ့လိုတို့တက်ဆွဲတဲ့နေရာလေးနည်းနည်းချင်းချင်းလောက်ထားတယ်။ဥမာဒီလက်ရှိမှာကျောင်းနေမှာတက်ဆွဲတဲ့ဆိုတော့ဒီဘက်ရောက်နေလို့တို့ပြောင်းတယ်။အဲ့လိုမျိုးနေထားရရှိတယ
်။ဆရာနာတိမ့်ပြီးတဲ့နောက်ကန့်ကွက်ဆန္ဒပြနေတဲ့သူတွေပေါ်စစ်တပ်နဲ့ရဲလုံခြုံရေးတပ်တွေဘက်ကလက်နက်အင်အားသုံးပြီးနှိမ်နှင်းနေတာကြောင့်ပြည်သူတွေရဲ့မကျေနပ်မှုကပိုတိုလာနေတာပါ။ရန်ကုန်မြို့ပါဝင်တခြားမြို့တော်တော်များများမှာလည်းရတဲ့အင်အားရတဲ့နီးနဲ့လူလူကဆရာနာရှင်စန့်ကျင်ရေးဆက်ပြီးတော့ဆန္ဒပြနေကြပါတယ်ရှင်
။မဆုမမခင်ဗျာ။ဒါနဲ့တစ်ဆက်ထဲမှာပဲဖန်စီခံထားရတဲ့လူငယ်တွေနဲ့ဆန်တဲ့တဲ့င်းကိုလည်းပြောပြပါအောင်မယ်။ဆရာနာတင်းမှုကိုစန့်ကျင်ဆန္ဒပြတဲ့လူငယ်တွေအဖမ်းခံခဲ့ရတဲ့ထက်ကဘယ်အခြေအနေရောက်နေမှမသိရအဆက်အသွယ်မရဖြစ်နေသူတွေရဲ့တဲ့င်းအချက်လက်တွေကိုရဖို့နဲ့အကူအညီပေးနိုင်ဖို့ရှင်းနေတဲ့နဲ့အရက်ဖက်အဖွဲ့အစည်းတွေကစ조사နေကြပါတယ်။တချို့ကအကျင့်တောင်တွေထဲမှာလည်းမရှိစစ်ကြောစခန်းတွေမှာရှိနေသလားဆိုတာလည်းမသိနိုင်တဲ့အခြေအနေဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တဲ့င်းကိုတော့ကိုငင်းညာကပြောပြမှာပါခင်ဗျာ။
မြန်မာနိုင်ငံမှာဆေးအာဏာသိမ်းပြီးနောက်ပိုင်းအဖမ်းဆီးခံခဲ့ရတဲ့သူတွေဟာ နိုင်ငံတော်ဝန်မှာ3600ကျော်ပြီလို့စည်ရင်ပြုစုသားသူတွေကပြောပါတယ်။ဒါပေမဲ့လည်းဒီထဲကတချို့ဟာမိသားစုနဲ့အဆက်အသွယ်မရပဲဘယ်ရောက်နေမှန်းအခုချိန်ထိမသိရသေးပါဘူး။စစ်ကြောရေးစခန်းတွေမှာစစ်ဆေးမေးမြန်းခံနေရတဲ့သူတွေဆိုရင်လည်းသတင်းသိရဖို့ပုံပြီးခက်ခဲပါတယ်။စစ်ကြောရေးကနေအချင်းထောင်တွေထဲပို့ခံရတဲ့သူတွေဆိုရင်လည်းသတင်းရနိုင်တဲ့လမ်းစာရှိပေမဲ့စစ်ကြောရေးမှာအချင်းကြကြီးအဖမ်းခံထားရတဲ့သူတွေကိုဘလို့လိုက်ရှာမှန်းမသိခက်ခဲတယ်လို့ဖက်ဒရယ်ပြည်ထောင်စုကာကွယ်သူများမဟာမိတ်အဖွဲ့ကကိုတက်ကလေးက VOA ကိုပြောပါတယ
်စစ်ကြောရေးကတရင်နေရတော်တော်များများမရကြတော့ကျွန်တော်လည်းလေဟိုရေဆုံမြေဆုံမလိုက်နိုင်တဲ့အခြေအနေမျိုးဖြစ်နေရပါလေဒိုးနဲ့ဆက်ရလို့ရဖို့ဆိုရတယ်ပြောရရင်ဒီအင်းစိန်ထောင်လည်းရောက်လာမှာလေတခါကြောက်ရှင်ဖမ်းသွားပြီးခါကျတော့စစ်ကြောရေးမှာအကြာကြီးထားတာမျိုးကြီးပြောရှင်စစ်ကြောရေးကပြန်ရောက်လာမရောက်ဟိုရှိနေလိုက်ကြတဲ့ခါမှာလည်းဘာမှဟိုတရင်ကမရဘူးဆိုတဲ့ခါကျတော့အင်းတောင်ခက်ခဲရောလိုက်ရပါလေဗျဟုတ
်သူတို့အဖွဲ့ကအခုလိုဖမ်းဆီးခံရသူတွေကိုဥပဒေကြောင်းကနေမျှမျှတတအခွင့်အရေးရနိုင်အောင်စူးစမ်းပေးနေကြတာပါဖန်စီခံရပြီးပျောက်ဆုံးနေတာဖန်စီခံရသူရဲ့အခြေအနေမှန်ကိုမိသားစုကမပြောရဲကြတာဒီလိုအခြေအနေတွေအတွက်ရှေ့နေတွေနဲ့ချိတ်ဆက်ပြီးသူတို့ကကူညီပေးနေကြပါတယ်အဓိကကရန်ကုန်တိုင်းထဲမှာရှိတဲ့သူတွေအတွက်အဓိကထားကူညီပေးနေတာပ
ါချို့ချို့ကြီးကြတယ်ဒါပေမဲ့လမ်းပေါ်မှာရက်နေနေဆွဲသွားတာမျိုးခံလိုက်ရတော့ဘာထောက်ထားမှလည်းမရှိဘူးသူပြောသူအမှုဆောင်ရှာလို့မရတဲ့သူမျိုးပေါ့ပြီးတော့တစ်ခါကြောက်ရှင်ထမ်းလာတာဟိုရှေ့အစောရက်ထဲကအဲရဲအမှုတင်လိုက်တာနောက်ကြမှာဒီထောင်လေးရောက်ပြီးမှရက်ကြီးဖြစ်နေရတယ်ပေါ့အဲ့လိုတကယ်ပေါက်ကြရတယ်ပေါ့အမှုကြီးကအဲ့လိုဖြစ်နေတဲ့ကိစ္စမျိုးကြီးကြောင့်လည်းလွယ်လွယ်ကူကူနဲ့ထွက်လာနိုင်အောင်လို့ကြိုးစားနေကြပါတယ်ဗျဟုတ
်အဖမ်းဆီးခံရသူတွေဟာအချုပ်ထဲမှာရောက်နေသလားစစ်ကြောရေးကိုပို့ခံရသလားအချင်းတောင်တွေထဲရောက်နေသလားဆိုတာသိရဖို့ခက်ခဲတယ်လို့အဖမ်းခံရသူတွေကိုကူညီပေးနေတဲ့တရားလွှတ်တော်ရှေ့နေဒေါ်မြင့်မြင့်ကြီးက VOA ကိုပြောပါတယ
်သက်ဆိုင်ရာဖမ်းထိန်းသိမ်းထားတဲ့ရဲစခန်းတွေကိုကျမတို့ကသွားတယ်လေသွားရင်ဟိုပြန်လွတ်ပြီးမှလားသို့မဟုတ်ဟိုစစ်ကြောရေးကိုခေါ်ဝါမှလားသို့မဟုတ်ဒီအင်းစိန်ထောင်ကိုခေါ်ဝါမှလားဆိုပြီးကျမတို့ကတော့အဲ့လိုမေးတယ်လေရဲတွေ ਉਹ လေအဲ့မှာမေးတော့အဲ့ပေါ်မှာမူတည်ပြီးတော့တချို့ကျတော့စစ်ကြောရေးခေါ်ဝါမယ်ဆိုရင်တော့ခေါ်ဝါတယ်ဆိုတော့သိရတာပေါ့ဒီမတ်လ30ရက်နေ့တော့အဖမ်းခံရတဲ့သူတွေဆိုရင်ဒီနေ့မှရုံထုတ်တာလေတစ်လတော့ကြာလေအဲ့ဆိုအဲ့တစ်လလုံးပဲမှရှိလို့ရှိမှမသိရအောင်လေတချို့ကြတော့လေစစ်ကြောရေးကိုပို့တယ်တပတ်ကြာတယ်ပြီးတော့မှဒီဘက်ရောက်လာတယ်အင်းစိန်ကျင်းထောင်ရောက်လာတယ
်စစ်ကြောရေးစခန်းတွေမှာအချိန်အကြာကြီးစစ်ဆေးမေးမြန်းခံနေရတဲ့သူတွေထဲမှာဆန္ဒပြပွဲကိုဥဆောင်သူလို့ဆွဆွဲခံရသူတွေပါဝင်တယ်လို့သတင်းသမားအများစုလည်းပါဝင်တယ်လို့တရားလွှတ်တော်ရှေ့နေဒေါ်မြင့်မြင့်ကြီးကပြောပါတယ်စစ်အုပ်ချုပ်ရေးအာဏာစယူခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကစလို့မေလ3ရက်နေ့အထိဖမ်းဆီးခံရသူအရေအတွက်ဟာ4600ထက်မနည်းရှိနေပြီးတော့အခုချိန်အထိဆက်လက်ဖမ်းဆီးခံထားရသူပေါင်း3600ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPPB ကထုတ်ပြန်ထားပါတယ်။ NASA ကစစ်ကောင်စီကတော့ AAPPB ရဲ့စာရင်းတွေဟာမမှန်ဘူးလို့ညှင်းဆန်ထားပါတယ်ခင်ဗျာ
။ကိုညင်းချန်ပြောပြခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့မကွေးတိုင်းတွင်ကတိုက်ပွဲအကြောင်းကိုပြောပြပါမယ်။မကွေးတိုင်းဒေသကြီးထီလင်းမြို့နယ်အနီးမှာဒေသခံတွေနဲ့စစ်ကောင်စီတပ်တွေနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ပွားနေပြီးဒေသခံတွေဘက်ကလည်းကြာဆုံးတာရှိသလိုစစ်ကောင်စီဘက်ကလည်းကြာဆုံးတာတွေရှိနေပါတယ်ထီလင်းမြို့မှာတော့လူအသွားအလာမရှိသလောက်တိတ်ဆိတ်နေပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုသားညိုကပြောပြပါမယ်ခင်ဗျာ
မကွေးတိုင်းဒေသကြီးထီလင်းမြို့နယ်သုံးမိုင်ကျော်သာဝေးတဲ့မကွေးကန်ကောကာလန်ပြည်ကထန်းတပင်ကြီးရွာမှာစစ်ကောင်စီဘက်က CDM လုပ်နေတဲ့ကျောင်းဆရာတွေကိုကျောင်းပြန်တက်ဖို့ဖိအားပေးရကနေပြီးတော့မနေ့မေလ3ရက်နေ့ကစပြီးတော့ရွာကန်တွေနဲ့တပ်တွေကြားအပြန်အလှန်ပစ်ခတ်မှုတွေစခဲ့တာပါဒီကနေ့မေလ4ရက်နေ့မနေ့ပိုင်းမှာလည်းအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့ပြီးတော့စစ်ကားနှစ်စီးကိုဒေသခံတွေဘက်ကမီးရှို့ဖျက်ဆီးခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့တိုက်ပွဲဖြစ်နေတဲ့ထားပြင်ကြေးရွာနာအနီးကဒေသခံတူကဗီဒီယိုကိုခုလိုပြောပါတယ
်အပြန်အလှန်ပစ်ခတ်မှုဖြစ်ပြီးတော့မှကျွန်တော်ဒီစစ်ကောင်စီဘက်ကနေပြီးတော့ဒီနေ့ဘက်ကိုဒီမျိုးဘက်ကိုပြန်ဆုတ်လာတယ်အရာသားတွေဘက်ကတော့ကျွန်တော်တို့မနေ့ကဒီနေ့ထိပေါ့နော်၃ရက်၃ယောက်ကြာဆုံးတယ်စစ်ကောင်စီဘက်ကတော့၄ယောက်ကြာဆုံးတယ်လို့ကြေညာပါတယ်။အဲဒါသူတို့တိုက်ပွဲဖြစ်တဲ့အခါမှာဒီကားပေါ်နဲ့ရှင်းပြတဲ့အခါမှာဒီစစ်သားတွေကိုခေါ်ပြီးတော့မှမြှောက်ပြီးတော့ပြစ်တဲ့အခါမှာကားကလက်ကျန်နေခဲ့တဲ့နေသားမျိုးကိုဒီကနေဝိုင်းပြီးတော့မှဖြတ်ပြီးတော့မီးရှို့ရနေတာပါ
။စစ်တပ်ရဲ့သတင်းထုတ်ပြန်ချက်မှာတော့စစ်သား2ဦးဒဏ်ရာရတယ်လို့ပြောထားပေမဲ့တိုက်ဆုံးသူရှိတယ်လို့တော့မပြောပါဘူး။ထီလင်းရွာသားတွေဟာသူတို့ကန်ဆောင်လေးရှိတဲ့တူမီတနတ်တွေနဲ့ပြစ်ခတ်ခဲ့ကြတာဖြစ်ပါတယ်။ဒီပြစ်ခတ်မှုတွေကြောင့်ထီလင်းမြို့မှာလည်းအခုတိတ်ဆိတ်နေပြီးတော့အသွားအလာမရှိသလောက်ဖြစ်နေတယ်လို့ထီလင်းဒေသခံတူကပြောပါတယ
်။ဒီဝေသွားရတာဖာညာသလိုလွတ်လွတ်လပ်လပ်သွားဖို့လာဖို့ကနည်းနည်းတော့ခင်းရင်းသွားတာပေါ့။အဲဒီကျမှအခုမြို့ပေါ်မှာရဲ့အဲဒီအခုဖြစ်နေတဲ့ရွာရဲ့အမီနာတဝိတ်တွေဆိုလို့ရှိရင်အခုဆိုလို့ရှိရင်ဘုံကြီးကျောင်းတော့ဘာလို့ဒီမှာဆိုပြီးတော့မှနေရတဲ့အပိုင်းကြီးရှိတယ်။အဲရွာလေးအပြင်မျိုးထွေသွားတာတော့ဘာလို့တော့မရှိသေးပါဘူး။ထွေပြေးတာတော့ဘာလို့လဲ။ဒီအဲဒီကြီးတော့ရှိတယ်။ကြီးလန်တာကအချင်းကြီးပေါ့။ဒါကြီးတော့ 农村也顶不高么啵，比农村也哩。是是啦，家咯，这边我们当配嘛，家咯，特别是是嘞。大家讲嘛，这边配家是，这边有农配家啵嘞，哎，你嘛嘞特别是是嘞，那你也老多是新的啵，哎。
不过，咱这大家保密呢，一边计划嘛嘞，这个人年礼拜嘛，实在个来要避开大江，动物对送给不了，下大雨出偏尼亚来路，一边计划就大概丢个表话嘞。
是啊，我这个我本来要拿的嘛啵，哎，没有等那边呢，因从别的这边嘛。伊人地嘛是个，哎呢嘛，人地啊，哎呢嘛是个，就是闽南人，对吧？可能烧烤多一些。这种一天啊，到处加一些。那么，固定啊，广东嘛，路边吃的呢，是吧？这里就在咱们地下里有些，知道的。
闽南米拉多安尼皮卡木古，西港西北个人头边羊马肉，越南里北个六楼美女，杜米特那对呢皮卡路，西港西北个桥梁皮卡比越南的秋古，六楼美女杜米特那对呢杜潘西亚米的路人头边给完了，看。
孤单牛娃，看呢？这天嘛呗，清平年个大伯叫我出去嘛嘞。清平年哈康牛嘛，西江市大伯龙江一金丝杆的苦果，哈康牛地大干比都高过一坡的个。米拉东院镇内来的伢们啊，土地阿苗呢，皮带开开吧嘞。潘西山那边都来个边路北部八万，地大干呢，当树木个，西大伯个马来幺六，苦路带开大路高过一坡，标工伢个标吧嘞。地路带开木的叫地大干的，所以你家来亲的个咯，只有镇内老年工伢标标吧嘛，看呢？
ဟာကမျိုးမှာစစ်အာဏာသိမ်းမှုစတင်သူတွေကိုစစ်တပ်ကဖမ်းဆီးခဲ့ပြီးနောက်အဲ့ဒီဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးဖို့အပါဝင်အချက်ဆက်တစ်ချက်ကိုဒေသခံပြည်သူ့ကာကွယ်ရေးဖွဲ့ကတောင်းဆိုထားပါတယ်။ဒီအချက်တွေကိုစစ်တပ်ဘက်ကမလိုက်လျောလို့ဆိုပြီးဟာကမျိုး6လမ်းစုံမှာရှိတဲ့စစ်တပ်လုံခြုံရေးကင်းစခန်းကိုလက်လုံတနတ်တွေကန်ဆောင်ထားတဲ့အဲ့ဒီဖွဲ့ကတနင်္လာနေ့ညကခတ်မှန်တိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့ဟာကပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတို့ကအခုလိုပြောပါတယ်။
ကျွန်တော်ဒီညနေ 7:00 နာရီ 9:30 ဝန်းကျင်မှာပေါ့နော်ကျွန်တော်တို့ဒီဟာကစီဒီရဲ့ဖက်ဖွဲ့ကဒီအကြံဖက်ဆက်စစ်ဆောင်စီရဲ့သူတို့ဖက်ချတဲ့နေရာပေါ့နော်အဲ့ဒီဟာကိုကျွန်တော်တို့တွားကြည့်တာဘာလို့လဲဆိုတော့ကျွန်တော်တို့အညာ statement ထုတ်ထားသလိုဆက်တစ်ချက်ကျွန်တော်တို့ထုတ်ထားတာရှိတယ်ဒီသူတွေနှိမ့်ဆက်တာတော့ငွေပန်းနဲ့ဆက်တာပေါ့နော်ပြီးတော့ပန်းစီတာမျိုးပြီးတော့ဒီသူတွေငွေရစ်တောင်းတာတွေမလောက်ဖို့ကျွန်တော်တို့အသိပေးထားတယ်အဲ့ဒီဟာကိုစစ်တပ်ကမလိုက်နိုင်ဘူးဆိုတော့ကျွန်တော်တို့ချင်းချောင်းမှဖြစ်တော်မယ်ဆိုပြီးတော့ကျွန်တော်တို့သွားဖြစ်တာကျွန်တော်တို့ကလက်ပစ်ပုံနဲ့ဒီကူမီတနေတွေနဲ့ပဲကျွန်တော်တို့ခြားတာသူတို့ဖက်က၄ယောက်ကြသွားတယ်ဒီ၄ယောက်တော်ဟိုတန်ရာရသွားတယ်ဟိုဖက်က
စစ်တပ်လုံခြုံရေးကင်းစခန်းပေါ်တိုက်ခိုက်မှုအတွင်းစစ်တပ်ဘက်က၄ဦးကြဆုံးပြီး၁၀ဦးထိခိုက်တယ်လို့ဟာခါပြည်သူ့ကာကွယ်ရေးတပ်ဘက်ကပြောပေမဲ့ VOA အနေနဲ့တိကျတိမပြုတ်နိုင်ပါဘူးပြေခတ်တက်ကမှုတွေကြောင့်ဒေသခံတွေဘက်ကလည်းထိတ်လန့်နေကြပါတယ
်။စက်တနာကြကြောလောက်ထမှာဒုံပုတ်ခွေးတန်းနဲ့တနက်တန်းရဲ့အဲ့ဒါပဲကြားတာကျွန်မကလေးတွေနဲ့ဆိုတော့လူကြီးကြောက်တာပေါ့အကြာကြီးမှအောင်ချက်ကိုပြည်ပြီးမှပဲဒီနေ့ရှင်းနိုင်လို့မှထတာကျွန်မတို့
တိုက်ခိုက်မှုဖြစ်တဲ့6လမ်းစုံဟာဟာကားကနေချင်းမြင့်နယ်ဖလန်းဘက်စကိုင်းတန်းကလေးမြို့ဘက်ကိုသွားတဲ့လမ်းစုံတစ်ခုဖြစ်ပြီးအဲ့ဒီနေရာမှာစစ်တပ်ကနေလုံခြုံရေးယူထားတာပါမေလ2ရက်နေ့ညပိုင်းမှာလဲဟာကားမျိုးကြောဖို့စစ်ကောင်စီဂိတ်စခန်းတစ်ခုကိုဟာကားပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြစ်ခတ်တိုက်ခိုက်ရမှာစစ်တပ်ဘက်က၄ဦးထိခိုက်ကြဆုံးတယ်လို့ဒေသခံကာကွယ်ရေးဖွဲ့ဘက်ကထုတ်ပြန်ထားပါတယ်။ချင်းပြည်နယ်နဲ့ထိစပ်နေတဲ့စကိုင်းတိုင်းကလေးမြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်တွေကိုဒေသခံကာကွယ်ရေးတပ်တွေကတိုက်ခိုက်ခဲ့ကြပါတယ်။ကလေးမြို့တောင်ပိုင်းတင်သားကျေးရွာဘက်မှာစစ်ကောင်စီရဲ့ကားရန်တစ်ခုကိုပြစ်ခတ်ခဲ့လို့စစ်တပ်ဘက်ကလည်းပြန်ပြစ်ခတ်တဲ့အကြောင်းကလေး region defense association တပ်ဖွဲ့ဝင်တို့ကခုလိုပြောပါတယ
်ဒီနားပြစ်တော့လဲသူပြန်လာတာဒီကိမှုကတော့မသိဘူးကပြစ်တော့ပြစ်ကြတာပဲသူပြန်ဆုတ်လာတာရွာကုကနာတွေများလို့ကားတစ်စီးစီးတမလဲဟိုကပြစ်တော့လဲသူပြန်လာတာနောက်ဆယ်တော့သွားပြန်တော့လဲဆယ်တော့ပြစ်လို့ရောအတီတော့တွေတော့မသိဘူးကနော
်မနေ့ကလည်းကလေးမြို့နယ်ကလေးခန်းကုန်းလမ်းမပေါ်ကဆယ်တော့ကျေးရွာနီးမှာစစ်ကောင်စီတပ်ဖွဲ့ကားတန်းတွေကိုကလေးမြို့လုံခြုံရေးတပ်ဘက်ကပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်အထိခိုက်ကိုတော့မသိရပါဘူးချင်းမြင့်နဲ့မင်းတပ်မျိုးဟာခါမျိုးနဲ့စကိုင်းတိုင်းဒေသကြီးကကလေးသမူးအပါဝင်မြို့နယ်တော်များများမှာစစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကလုံခြုံရေးတပ်တွေဘက်ကလက်နက်နဲ့အကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုကြောင့်ဒေသခံတွေကရရလက်နက်ဆွဲကင်ပြီးပြန်လည်ခုခံလာကြတာဖြစ်ပါတယ်ခင်ဗျာ
နိုင်ကွင်ပြောပြခဲ့တာပါတစ်ဆက်ထဲမှာပဲကချင်းနဲ့ရှမ်းပြည်နယ်တွေဘက်ကတိုက်ပွဲသတင်းကိုပြောပြပါမယ်ကချင်းပြည်နယ်မုံမောက်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ကချင်းလက်နက်ကိုင် KIA အကြားတိုက်ပွဲဆက်တဲ့ရမြောက်နေအဖြစ်ဒီနေ့လဲဆက်ဖြစ်နေပါတယ်ညနေပိုင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကွက်ခိုင်ဘက်မှာလဲတိုက်ပွဲတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒီကနေ့ကချင်းနဲ့ရှမ်းပြည်နယ်တွေကအခြေအနေတွေရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုခမောင်စုမင်းကပြောပြမှာပါခင်ဗျာ
ကချင်းပြည်နယ်မုံမောက်မြို့နယ်မြို့တစ်ကုန်းလော်နဲ့စီဟရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေတာဒီနေ့ဆိုရင်၁၇ရက်မြောက်နေ့ရှိပါပြီ ကုန်းလော်ရွာဘက်လက်နေကြီးကြီးတွေကြားရောက်တယ်လို့ဒေသခံတယောက်က VOA ကိုအခုလိုပြောပါတယ်
မနေ့ကလည်းတနေ့ကြီးတန်နေရတော့ဒါပြင်းထန်နေဆဲတာပဲရှိရပါတော့မိုးမောက်ကပမောကအကြမ်းနေရတယ်ဟုတ်တယ
် KIA နဲ့စစ်တပ်ကြားတိုက်ပွဲတွေနဲ့ပတ်သက်လို့ KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်ဟာတယ်တက်ဖြစ်တယ်အဲ့ဒီမြို့တိကုန်းတော်တမဒီမနေ့ကစိုးကြီးကဒီပြင်းထန်ပွဲကလည်းရှိပါတယ်မြင်းနယ်ပိုင်းတော့ဆင်းတော့ပြန်ကြည့်ပါဦးဒီလေဒတ်တခါမျိုးလည်းမရှိဘူးလည်းမရှိနေပြီဒါလည်းမရှိဘူ
းမိုးမောင်မြို့နယ်မြို့သိကုန်းလော်နဲ့စီဟတ်ရွာအနီးကဆလောင်းကုန်းခေါ်ဆက်သွယ်ရေးမျှော်စင်ကုန်းမှာအေဗီလ24ရက်နေ့ကစတင်ပြီးတိုက်ပွဲဖြစ်ပွားခဲ့တာပါဒီတိုက်ပွဲတွေအတွင်းတပ်မတော်ဘက်ကလေကြောင်းကနေနေ့စဉ်တိုက်ခိုက်ခဲ့ပြီးမေလ3ရက်တနင်္လာနေ့ကတော့ KIA ဘက်ကစစ်ရဟင်တစ်စင်းကိုပစ်ချခဲ့လို့လေတပ်က3ယောက်သေဆုံးခဲ့ပါတယ်တနင်္လာနေ့မှာပဲကုန်းလော်ရွာမှာလက်နဲ့ကြီးကြီးကြတာကြောင့်ဖုန်ကြီးတစ်ပါးပြန်လွန်တော်မူခဲ့ပြီးအရတားနှစ်ဦးသေဆုံးခဲ့တယ်လို့ကြံအရတား6ဦးလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တနင်္လာနေ့ညပိုင်းမှာမန်စီမြို့ရဲစခန်းကို KIA ကဝန်ရောက်တိုက်ခိုက်ခဲ့တာကြောင့်မြို့နယ်ရဲမှူးတအူးသေဆုံးခဲ့ကြောင်းလည်းဒေသခံတွေကပြောပါတယ်။ KIA ကဗိုလ်မှူးကြီးနော်ဘူးကတော့ဒီသတင်းနဲ့ပတ်သက်လို့အောက်ခြေကသတင်းတက်လာတာမရှိသေးဘူးလို့ပြောပါတယ်။ဒီကနေ့အင်္ဂါနေ့ညနေခင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်သုံးမိုင်လောက်အကွာမန်ပန်းရွာအနီးမှာလဲတနအီကြောကြာတိုက်ပွဲဖြစ်ပွားခဲ့ပြီးဒီတိုက်ပွဲဟာတပ်မတော်နဲ့ KIA ဖြစ်နိုင်ကြောင်းဒေသခံတွေကခန့်မှန်းကြပါတယ
်ဒီမှာမဟုတ်သားနေရဆိုလို့ရှိရင်တော့ KIA ပဲတဲ့ထင်ပါလေအခုတော့နားရောကြီ
းဒါပေမဲ့ KIA ဘက်ကတော့သတင်းမရသေးဘူးလို့ပြောထားပါတယ်ဒီတိုက်ပွဲတွေမှာ TNLA တအန်းပလောင် MNDAA ကိုကန်နဲ့ KIA ကချင်တပ်ဖွဲ့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်နဲ့တမရောအကြတိုက်ပွဲဖြစ်ပွားတာဖြစ်ကြောင်းဒေသခံတချို့ကပြောဆိုပြီးမဲ့ PNLA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတာအိုက်ကျော်ကတော့ဒီတိုက်ပွဲနဲ့ပတ်သက်ပြီးသတင်းမရဘူးလို့ဆိုပါတယ
်ကျွန်တော်ရှိမှာတော့ဗာတရင်မှမကြည့
်ဘူးရှမ်းပြည်နယ်မြောက်ပိုင်းတီဘောနမ်းမတူမြို့နယ်ဘက်တွေမှာတော့ PNLA တအန်းပလောင် SSPB ရှမ်းမြောက်ပူပေါင်းတပ်ဖွဲ့နဲ့ RCSS ရှမ်းတောင်တပ်ဖွဲ့တွေအကြားမှာစီရေးတင်းမာမှုတွေဆက်ရှိနေပါတယ်ဒီလနှစ်ရက်နေ့ကတော့နမ်မတူမြို့နယ်မန်လီချေးရွာမှာ RCSS ရှမ်းတောင်တပ်ဖွဲ့ဝင်တွေကအိမ်40ကျော်ကိုမီးရှို့သွားကြောင်းဒေသခံတွေကဆိုပါတယ
်။နှစ်ရက်နေ့များ၉နာရီခွဲဝင်လို့ဝင်းကျင်လောက်ပြစ်ဆောက်တဲ့စစ်တပ်ကတရင်းလေးလားအိမ်ပေါ့အာစုစုပေါင်းခု၄ခန်းနဲ့၉အိမ်ပေါ့
နမ်မတူမြို့နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြတိုက်ပွဲတွေဟာမလကုံပိုင်းလောက်ကစတင်ပြင်းထန်ခဲ့ပြီးဒီတိုက်ပွဲတွေမှာပန်းလုံးကျေးရွာအုပ်စုမန်ချန်းရွာမှာအင်ဂျီ45အိမ်မန်စာရွာမှာ73အိမ်မိလောင်ခဲ့ကြောင်းဒေသတွင်းအခြေစိုက်ရွှေဖီမြေသတင်းဌာနကဖော်ပြထားသလိုဒီတိုက်ပွဲဖြစ်ပွားချိန်ကာလမှာဒေသခံ 2,000 ကျော်ဟာနေရပ်စွန့်ခါထွက်ပြေးခဲ့ကြရပါတယ်ခင်ဗျာ
ကိုကမောင်ဆုံးမင်းပြောပြခဲ့တာပါခင်ဗျာအခုဆက်ပြီးတော့ကိုဗစ်ဒဏ်အကြီးအကျယ်ခံနေရတဲ့အိန္ဒိယနိုင်ငံကအခြေအနေကိုပြောပြချင်ပါတယ်ကိုရိုနာဗိုင်းရပ်စ်ရောဂါဒဏ်အလို့လဲရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံမှာကိုဗစ်ကြောင့်နေစဉ်သေဆုံးသူထောင်ချီရှိနေတဲ့အတွက်မိသူကြိုဖို့တောင်းအလင်းမမီအောင်ဖြစ်နေရပါတယ်မြို့တော်နယူးဒေးလီမှာဒုတိယအကြော့ပိုးကူးဆက်မှုနဲ့ကြုံနေရတဲ့အတွက်ဆေးရုံတွေမှာလူနာကြင်နေလဲမလောက်တော့သလိုရင်ခွဲရုံတွေမှာလည်းလူသေးအလောင်းတွေစုပုံလာနေပါတယ်ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးနားလောင်ကပြောပြပါမယ်ခင်ဗျာ
မေလာ3ရက်နေ့ဟာအိန္ဒိယမှာနေစဉ်ပိုကိုသူ3သိန်းကျော်ထိရောက်လာတာ12ရက်မြောက်နေ့လည်းဖြစ်တယ်လို့ပိုကိုခံရသူစုစုပေါင်းတန်း20ကျော်ထိရောက်လာတဲ့နေ့လည်းဖြစ်ပါတယ်။လာမယ့်ရက်ပိုင်းအတွင်းပိုကိုဆက်မှုအထွတ်ထိပ်ကိုရောက်လာနိုင်တယ်လို့လည်းသိပ္ပံပညာရှင်တွေကခန့်မှန်းထားပါတယ်။နယူးဒေးလီမြို့ကမိသကြိုတဲ့ဝင်းကြီးရှင်မှလည်းလူသေးအလောင်းတင်ထားတဲ့လူနာသင်ရင်တန်းရှိကြီးကိုမြင်နိုင်ပါတယ်။နယူးဒေးလီမြို့ခံတအုပ်ဖြစ်တဲ့ Om Prakash ကမိသကြိုဖို့ဘလောက်တောင်ခက်ခဲသလဲဆိုတာအခုလိုရှင်းပြပါတယ်။
कम से कम 5 से 7 घंटे यहां पर वेट करने के बाद में तब जाके मुखाग्नि मतलब लोगों को मिल पाती है
लौने मीदिचो ग्वन या बो अनेसों 5 नाई का नि 9 नाई ठी लुरे सा आ बारे बादाई ठोंने सेला टाइ लुकाई पीले फोंगी 4-5 बा बे शीते द्वै अलौने को तेचा राव मीदिचो नाई ना महौ पाउ नाउ बी खु म्या रे अटाइ अलौने को म्यान ससन मीदिचो रे जा बारे कोवी योगा ने सोंने लुते लौन रे टिन था रे लूना टी यिन नै शी जी गा ले पिन मा शी नी बा दे रे
ဒီလီတမျိုးလုံးမှာရှိတဲ့မိသကြိုဆက်တွေလည်းမနိုင်မနှင်းဖြစ်နေတာကြောင့်တေဆုံးသူမိသားစုဝင်တွေကသူတို့အလက်ရောက်ဖို့နိုင်ရင်နဲ့ချီဆောင်ကြတာပါ။နယူးဒီလီတမျိုးထဲမှာတင်မေလ၂ရက်နေ့ကပိုကူးသူတစ်6200ကျော်နဲ့တေဆုံးသူက400ကျော်ပါတယ်။ အိညာနိုင်ငံတော်လုံးကာကွယ်ဆေးထိုးအစီအစဉ်ကိုမေလတရနေ့မှာစတင်ခဲ့ပေမဲ့လို့ပြည်내အများစုမှာကာကွယ်ဆေးမလုံလောက်တဲ့အတွက်ချက်ချင်းလုပ်ငန်းမစနိုင်ခဲ့ပါဘူးဒီလိုမျိုးကပုဂ္ဂလိကဆေးရုံတစ်ခုမှာပဲမေလတရနေ့ကကာကွယ်ဆေးထိုးအစီအစဉ်ကိုစတင်နိုင်ခဲ့တာပါညူဒီလီမှာတော့စတင်ကြောင်းတွေကိုဆေးထိုးဌာနအဖြစ်အသုံးချပြီးကာကွယ်ဆေးထိုးပေးနေပါတယ်ဒေလီလက်ထဝဉ္ဇချုပ်မနိစီဆိုဒီယာကကာကွယ်ဆေးထိုးအစီအစဉ်ကြောင့်အခုလိုရှင်းပြပါရယ
်ပူရီဒီလီမဲအစ်စ်ဝက်တ်အာဂျ301စင်တာစ်ပါဝက်ဆင်နေးရှင်းကပရိုဂရမ်ရှရူဝါဟဲ18ဆယ်စေ45ဆယ်ကေဘီချ်ကေလိုဂိုကေလီ
အသက်16နှစ်ကနေ44နှစ်ကြားဒေလီမျိုးကန်အားလုံးကိုကာကွယ်ဆေးအကြီးအကျယ်ထိုးပေးနေပါတယ်ဒီကနေ့ကစပြီးထိုးပေးနေတာပါလက်ရှိကျောင်းဆယ်ခုမှထိုးပေးနေပေမဲ့ကျောင်းပေါင်း300လောက်မှထိုးပေးနိုင်အောင်လုပ်သွားမှာပါ
အိန္ဒိယသနိုင်ငံလုံးမှာဆိုရင်တော့ဒီလီမြို့မှာပိုကူးဆဲမှုအဆိုးဆုံးဖြစ်ပြီးကိုဗစ်ဒုတိယလှိုင်းကူးနေတဲ့အချိန်ကတည်းကနေ့စဉ်ပိုကူးသူ2000ကျော်ပါတယ်။သေဆုံးသူကလည်း200ခန့်နှုန်းကနေ400ခန့်နှုန်းထိရှိပါတယ်။ကိုဗစ်ကရောဂါကန့်သတ်ချက်တွေအချိန်မတန်ခင်ဖြေလျှော့ပေးတာဘာသာရေးနဲ့နိုင်ငံရေးပွဲတွေမှာလူတွေစုဝေးကြတာကြောင့်ပိုကူးဆဲမှုမြင့်တက်လာတာဆိုပြီးသုံးသပ်ပြောဆိုတာတွေလည်းရှိပါတယ်။ကာကွယ်ဆေးထိုးခွင့်ရလိုက်တဲ့ဂရီမာကအခုလိုပြောပါတယ်
။ Hello, what happy hongi?क्योंकि ऑब्वियसली अभी कोरोना इतना फैल गया कि घर से बाहर
हम जमा का रो कागवेसी ठो या लो तैक को वंदा बारे योगा बोरे दलाव ठी आंग कू नि रो ऐ नै का ऐ पिन मथ्वत फिट डाटा ऑटो जा बाबी सी ठो फो अखु मा अपिन ठ्वत ला या रा बा
कबा मा कोविड का क्वेसी अम्या सों को इंडिया နိုင်ငံထက်က द सीरम इंस्टीट्यूट का ठो लों नि बमे लो इंडिया लु उये 2 या खाई नों को बे सी ठो पे या ते दे लो पी ट्विन तदिन ने का ब्यो बा दे အိန္ဒိယနိုင်ငံမှာပိုကူးခံရသူစုစုပေါင်းတန်း20ကျော်ရှိတဲ့အကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့ကိန်းဂဏန်းတွေကဖော်ပြပါရယ်လက်ရှိကိုဗစ်ရောဂါကူးစက်မှုခံယူနေသူက 3.4 တန်းကျော်ပါရယ်ဆေးရုံတွေမှာလည်းလူနာကရင်တွေမလုံလောက်တော့ပဲအောက်ဆီဂျင်တွေပြတ်လတ်ကုန်တဲ့အတွက်ကမ္ဘာနိုင်ငံအတော်များကဆေးပစ္စည်းအကူအညီတွေကိုဝိုင်းဝန်းပို့ပေးနေကြတာပါအိန္ဒိယမှာတွေ့ရတဲ့ကူးစက်များမျိုးပိစပြောင်းပိုးတွေပြန်နှံ့ရောက်ရှိလာမှာဆိုတဲ့အတွက်လည်းနိုင်ငံတချို့ကအိန္ဒိယနိုင်ငံကလာတဲ့လေယာဉ်တွေကိုပြည်ဝင်ခွင့်ပိတ်ပင်လာနေကြတာလည်းဖြစ်ပါတယ
်။နားလောင်ပြောပြခဲ့တာပါခင်ဗျာ။ VOA American အတန်ကနေအင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့မှာမို့အင်္ဂါညစကဝိုင်းအစီအစဉ်နဲ့စကြပါမယ်။ဆရာနာတိတ်မှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးရန်ကုန်အင်းစိန်ထောင်မှာဖမ်းဆီးချုံနှောင်ထားသူတွေကိုအထူးတရားရုံးစစ်ခုံရုံးတွေနဲ့စစ်ဆေးစီရင်နေပြီးဥပဒေကြောင့်အရပိုင်ခွင့်ဆုံးရှုံးတာတွေရှိနေတယ်လို့အကျိုးဆောင်ရှိနေတဲ့အုပ်က VOE ကိုပြောပါတယ်လွန်ခဲ့တဲ့သတင်း3ပတ်ပတ်ဝန်းကျင်ကစလို့အမှုတွေကိုစတင်စစ်ဆေးနေပြီးတရားလိုရဲရာရှိတဲ့ထွက်ဆိုချက်တွေကိုစတင်ကြားနာနေတယ်လို့လည်းရှင်းနေကပြောပါတယ်ဖမ်းဆီးခံထားရသူတွေနဲ့ဘလို့မှအဆက်အသွယ်မရသေးတဲ့မိသားစုဝင်တွေအတွက်လည်းသူကအကြံပေးစကားပြောထားပါတယ်လုံခြုံရေးအရာနာမည်ဖော်ထုတ်လို့မရတဲ့အကျိုးဆောင်ရှင်းနေတူကိုကုကြော်ကြော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
VOE နဲ့ဆက်သွယ်မေးမြန်းခင်ပြူတာကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာဟုတ
်ဆိုတော့ဆရာတို့ဒီလက်ရှိဖန်ဆီးခံထားရတဲ့သူတွေကိုဆရာတို့ကူညီနေတဲ့အရေးအတွက်လက်ရှိမှာဘလောက်လောက်များရှိပါလဲခင်ဗျာ
အဲဟုတ်ကဲ့ဆရာကျွန်တော်တို့ဆောင်ရွက်ပေးနေတာတော့ကျွန်တော်ဒီဟိုပါပေါ့အစနဲ့အဆုံးအထိရှိမယ်ဆိုတော့ကျွန်တော်တို့အရင်တော့ကပါဟုတ်ဖြစ်စင်စဖြစ်ကလေးရနေကျွန်တော်လိုက်ပြီးဆောင်ရပေးရလို့ပြောမယ်ဆိုရင်ဆရာ50နဲ့50ကျော်လောက်ကျွန်တော်ရှိပါတယ်ဆရာဟုတ်
ဟုတ်ကဲ့ခင်ဗျတခြားရှင်းနေအဖွဲ့တွေလည်းအများကြီးရှိတယ်ဆိုတော့ဆရာအကျန်းပြင်းနေရှင်းနေအဖွဲ့တွေအတီးတီးကနေပြီးတော့အကူအညီပေးနေတဲ့အခြေအတွက်ဆိုရင်ကောအကျန်းပြင်းများဆရာခံမှန်းပြီးပြောနိုင်လို့ရမလား
အကျန်းပြင်းဆိုကျွန်တော်ဟိုအလောက်ရှိမယ်ဆရာရေကျွန်တော်1000ကျော်လောက်ရှိပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဟိုမှာဒီအစ်စင်ချင်းထောင်ထဲမှာလည်းကျွန်တော်တွေ့နေရတာအများကြီးကျွန်တော်ကြည့်တဲ့အခါမှာ1000ကျော်လောက်ရှိပါတယ်ဆရာဟုတ
်ဟုတ်ကဲ့ခင်ဗျဆိုတော့ဆရာတို့ကိုယ်တိုင်အကူအညီပေးနေတဲ့အထက်မှာဆိုတော့အမျိုးသားအမျိုးသမီးပေါ့နော်ဘယ်အခြေအတွက်ကောက်ကူများပါလဲခင်ဗျအ
ဲဆရာကျွန်တော်တွေ့တာတော့အမျိုးသားအပေါ်များတာတွေ့ရပါတယ်အမျိုးသားအပေါ်များတာတွေ့ရတယ်နောက်တစ်ခုကကျတော့ဟိုအမျိုးသမီးတွေလည်းရှိတယ်ပေါ့ဒါပေမဲ့အရှင်းကြီးတော့အမျိုးသားကတော့ပုံများနေအောင်တော့တွေ့ရပါတယ်ဟုတ
်ဟုတ်ကဲ့အသက်အရွယ်အရဆိုရင်ဆိုဆရာဘယ်အသက်အရွယ်ပိုင်းခြားကပုံများပါတယ်အ
ဲဆရာလူလက်ပိုင်းကပုံများတယ်လို့ပြောရမယ်ကျွန်တော်ဒီဘာပေါ့အဲ session နဲ့ session နဲ့ပြောရင်ကျွန်တော် 20 ကနေ 35အဲ35 40အဲ့ပတ်ဝန်းကျင်ချီကပုံများတော့တွေ့ရတယ်ဆရာဟုတ
်ဟုတ်ကဲ့ဆိုတော့တနေ့တနေ့ဆိုရင်ရောဆရာဖြန်းဖြန်းချင်းနောက်ထပ်ထပ်တူတာဘယ်လောက်လောက်များရှိပါလဲ
အဲဆရာကျွန်တော်တိကျပြောရတော့နည်းနည်းခဲ့တယ်ဘာလို့နေတိုင်းလို့လို့တော့ကျွန်တော်တို့တွေ့နေရတယ်သူကဟိုနေတိုင်းကမရက်ဘူးပေါ့နော်နေတိုင်းလို့လို့တော့ဖန်စီခံရတာတွေ့နေရတယ်လို့ထဲမှာလည်းဟိုအချုပ်ထုတ်လာတာလည်းနေတိုင်းလို့လို့တွေ့ရပါတယ်ဆရာဟုတ
်ဟုတ်ကဲ့ဆိုတော့ပုံမှဆိုရင်ဘယ်ပုံမှနဲ့အများဆုံးဆွဲချက်တင်တာများပါလဲ
အဲဆရာဟိုဟာပုံမှန်ငါ desk ကကြည့်မယ်ဆရာဟိုကတော့ရှိတယ်များကျွန်တော်တို့အများစုပေါ့နော်အင်းစိန်ထဲမှာစစ်တာမှလည်းများအားလုံးနေပါပါပုံမှန်ငါက desk ကကြည့်ရများပါတယ်ဆရာဟုတ်အများစုပါ
ဟ ဟုတ်ကဲ့ခင်ဗျာဆရာတို့ဒီအမှုတဲ့တွေနဲ့ကောလူကိုယ်တိုင်တွေ့ခွင့်ရပါလားခင်ဗျာ
အဲဆရာဟာကျွန်တော်ဒီတွေ့ခွင့်ရပါတယ်အဲ့ဒီဟိုပေါ့ဒီဟိုကျွန်တော်အင်းစိန်ကျင်းထောင်ထဲမှာတရားရုံးကိုထုတ်လာတဲ့လူတွေကိုတော့ကျွန်တော်တွေ့ခွင့်ရပါတယ်ဟုတ
်ဟုတ်ကဲ့ဆိုတော့သူတို့တွေထောင်ထဲမှာနေရထိုင်ရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆရာဘလောက်ထိများသိရပါတယ်သူတို့ဘလို့များနေရထိုင်ရပါတယ်အ
ဲသူတို့ရဲ့ပြောပြချက်အရကတော့သူတို့နေရထိုင်ရတာကဟိုပေါ့ပိတ်အဆင်ပြေပါတယ်လို့ပြောပါတယ်အဲကျင့်ကြတာပေါ့လေကျင့်ကြတာကလွဲတယ်ပြီးတဲ့အခါကျတော့တခြားဟာတွေကတော့ကျွန်တော်တို့စားတာတောက်တာပေါ့အစဉ်ကျင်းလာလို့မင်းကျွန်တော်စားတာတောက်တာအစဉ်ပြေတယ်ပေါ့လေအဲသမင်းကျန်းတာလေးတွေဟင်းတွေကတော့တို့စားနေကြမဟုတ်တာလေးပဲပေါ့နော်အားလေးတွေတို့ရှိပါတယ်လို့ပြောပါတယ်အဲအဲ့ဒီဟာလေးကတော့တို့အစဉ်ပြေတော့တချို့ကတော့မိသားစုကပစ္စည်းအစားတောက်တယ်လာမပို့တဲ့လူတွေကြတော့ဘာခက်ခဲရှိလဲဆိုတော့မျှစားနေရတယ်တို့ပြောပါတယ်အဲတချို့ဟိုမပို့ရတာပေါ့လေအဲမပို့ရတဲ့ဟာကကျွန်တော်တို့ဘယ်ကစားချက်လဲဆိုတော့ကျွန်တော်ဒီဟိုကအေပယ်လာစားတယ်ပေါ့အရင်တော့ကျွန်တော်ပို့ခွင့်ရတယ်ပေါ့ဒီအေပယ်လာနောက်ပိုင်းကျတော့ဟိုမီတာစုအရှင်းမှအင်တာစုစီးရင်ထမ်းမဝင်တဲ့လူမှဒါလည်းအင်တာစုစီးထဲကလည်းအမှတ်ပုံတွေရှိတဲ့လူမှဒါလည်းပစ္စည်းပို့ခွင့်ကြတဲ့ဟာမျိုးဖြစ်လာတယ်အရင်တော့ကျွန်တော်ပစ္စည်းပို့ရတာတိတ်မခက်ခဲဘူးပေါ့အဲ့ဒီနောက်ပိုင်းကတော့ပစ္စည်းပို့တာခက်ခဲတဲ့အကြောင်းဟိုနေရလာတဲ့ကလေးတွေဟိုရန်ကုန်မဟုတ်တဲ့နေရကလေးတွေတော့ကျွန်တော်တို့အဲ့ဒီဟာမျိုးကြိုင်နေနေခက်ခဲရှိတာကိုတွေ့တွေ့ရတယ်ဆိုနေရကလေးတွေကျတော့ဟိုဟိုဟိုပါပေါ့ဟိုတချို့ကျတော့မိဘနေရနေလှုပ်လာလှုပ်တဲ့ရန်ကုန်မှာအချို့ကြတော့ဟိုဘာမှမသိပါသွားတာမျိုးတွေအဲ့လိုမျိုးဖြစ်တဲ့ကလေးတွေကတော့ဆရာကသူကစားတော့အသိဟိုမဟုတ်ဘူးအစမတီးပေါ့နော်နည်းနည်းရှိတယ်အဲ့ဒါလေးလည်းကျွန်တော်ကြားပါတယ်ခင်ဗျဟုတ်တော့
ဆိုတော့ပစ္စည်းပို့ခွင့်တော်မှာအတော်လေးအကန့်အသတ်ရှိနေတယ်ဆိုတော့လူချင်းတွေ့ခွင့်ကတော့မိသားစုတွေအနေနဲ့လူချင်းတွေ့ခွင့်ကတော့အခုချိန်ထိမရသေးဘူးဆိုတဲ့သဘောလားခင်ဗျာ
အဟုတ်ပါတယ်ဆရာမိသားစုတွေကတော့တွေ့ခွင့်အခုချိန်ထိကိုမရသေးပါဘူးအဲကျွန်တော်တို့ဒီဘာဖြစ်လို့လဲလဲကျွန်တော်မေးကြည့်ပါတယ်အဲ့ဒါကကိုဗစ်ကလေးကနေမှတွေးခွင့်ဟိုတို့ဟိုမပေးသေးတာပါနော်အခုကတော့ကျွန်တော်တို့ပို့ဆိုပါတယ်အခုလည်းတွေးခွင့်မပေးပါဘူးကျွန်တော်ဒီရှိနေတောင်မှဒီပါဝါကျပြီးသားသူမှဒါလေးဝင်ရှိတာရှိနေတိုင်းလည်းဝင်လို့မရပါဘူးအဲဝင်လို့မရအောင်ဆိုတဲ့ဘေးကအင်းစင်ထဲမှာကျင်းထောင်ထဲမှာအထူးတရားရုံးအနေနဲ့ဖွင့်ထားပါတယ်ဖွင့်ထားတဲ့အခါမှာသူကပါဝါကျပြီးသားတော့ပါဝင်တဲ့ရှိနေကြမှဒါလေးဝင်ရှိတာပါဆိုတော့ဟိုရှင်းနေတိုင်းလည်းဝင်လို့မရအောင်ဆိုတဲ့ပြည့်ပြည့်ပြီးတဲ့ခါကျမိသားစုဝင်ဆိုတော့လည်းဝင်လို့မရအောင်ဆိုတဲ့ပြည့်ပြည့်ဖြစ်ပါလေဆရာဟုတ
်ဟုတ်ကဲ့ခုနဆရာပြောတဲ့ထဲမှာအထူးတရားရုံးဆိုတော့အထူးတရားရုံးဆိုတော့ကဘယ်လိုမျိုးများပါလဲဆရာနည်းနည်းရှင်းပြပါလား
အဲလက်ရှိကဆရာသူကအထူးတရားရုံးလို့သူနာမည်တက်ထားပါတယ်ဒီအင်းစိန်ကျင်းထောင်ထဲမှာလုပ်တဲ့ဟာကိုအထူးတရားရုံးတက်မှတ်ပါတယ်ကျွန်တော်တို့ပုံမှန်ကျွန်တော်တို့အပြင်မှာဖွင့်နေတဲ့တရားရုံးကတော့ပုံမှန်တရားရုံးပေါ့ဆိုတော့နာမည်အနေနဲ့သူကအင်းစိန်ကျင်းထောင်ထဲမှာလုပ်တဲ့ဟာကိုအထူးတရားရုံးခေါ်တယ်အဒီဘက်အချမ်းကတော့ကျွန်တော်တို့ဟိုပါပေါ့ဒီစစ်ဟိုစစ်ခုံရုံးပေါ့နော်ဒီဘက်ချမ်းကြတော့အထူးတရားရုံးလို့သူတို့တုံးပါတယ်ဒါကတော့ရက်ဖက်ကတရားသူကြီးတွေကနေမှစစ်စစ်ဆီဆောင်ရွက်မှုတွေလုပ်တဲ့ညာကိုပြောတာပါခင်ဗျဟုတ
်ဟုတ်ကဲ့ဆိုတော့ဖန်စီခံထားရတဲ့သူတွေကိုအဲ့ဒီအထူးတရားရုံးတွေမှာတင်ပြီးတော့စစ်စစ်တယ်လို့စစ်ခုံရုံးမှာလည်းတင်ပြီးစစ်စစ်တာရှိပါလားခင်ဗျအ
ဲရှိပါတယ်ဆရာဟိုကစစ်ခုံရုံးမှာစစ်စစ်တာဆရာတို့ကြည့်တဲ့အတိုင်းမှာပဲကျွန်တော်တို့မှာရှယ်လော့ထုတ်ထားတဲ့ area ပေါ့လေအဲ6ညွန့်နေပေါ့နော်အဲ့ဒီဟာကျွန်တော်လန်တာယာရွှေပြည်တာနောက်တစ်ခုတောင်းတော့ဒီကုံစိတ်ကန်မြောက်ကလာအဲ့ဒီနေရာမှာကျွန်တော်ပြောထားတဲ့ပြမှုပေါင်း23မြို့အကျိုးလုံးတဲ့လူတွေဆိုရင်အဲ့ဒီစစ်ခုံရုံးမှာတခါတယ်ကျွန်တော်တို့အမိန့်ချတယ်ပေါ့နော်အဲစစ်စစ်စီရင်တယ်ပေါ့လေဟိုအချင်းကြီးနဲ့သူတို့စစ်စစ်စီရင်ပြီးတော့အမိန့်ကိုချပါတယ်ခင်ဗျဟုတ်ဟ
ောအချင်းကြီးနဲ့ဆိုတော့ရှင်းနေရှင်းရနဲ့ခုခံချေပါခွင့်မရဘူးပေါ့နော
်အမှန်ပါတယ်ဆရာကျွန်တော်တို့သူကရှင်းနေနေလဲအဲ့ဒီအဲကျွန်တော်တို့ဒီစစ်ခုံရုံးကဆုံးဖြတ်စီရင်တဲ့ကိစ္စတွေမှာလည်းများမှာအကလေးဖြစ်စေလူကြီးဖြစ်စေလက်ရှိနေထားရတော့ကျွန်တော်ရှင်းနေလိုက်ပါဆောင်ရွက်ခွင့်လုံးဝမရပါဘူးအဲခုခံချေပါခွင့်လည်းမရပါဘူးကျွန်တော်တွေ့ခွင့်လည်းမရပါဘူးအဲ့ဒီအချိန်တော့ရှိနေပါတယ်ဟုတ်ကဲ့
ဆိုတော့အထူးတရားရုံးနေမှာစစ်ဆေးစီရင်တဲ့ကိစ္စတွေမှာရောဖန်စီခံထားရတဲ့သူတွေအနေနဲ့ဆရာတို့မှုတွေအနေနဲ့ဥပဒေကြောင်းအရသူတို့ရာသင့်ရထိုက်တဲ့အခွင့်အရေးတွေရပါရဲ့လားဆရာဘာတွေများဆုံးရှုံးနေတာတွေရှိပါလဲ
အဲလက်ရှိကတကယ်တမ်းပြောရင်တော့သူကဟိုမိသားစုနဲ့တွေ့ခွင့်မိသားစုနဲ့ဟိုဆက်သွယ်ပြောဆိုခွင့်နော်ကျွန်တော်တို့ဒီအစားတောက်လေးပို့ခွင့်အားရဟာမျိုးတွေပေါ့လေအထူးသဖြင့်တော့ကျွန်တော်မိသားစုနဲ့ဆက်သွယ်ခွင့်ကသူကနည်းနည်းခက်ခဲအကန့်အသတ်တွေအများကြီးရှိနေပါတယ်တကယ်တကယ်တော့ဒါမိသားစုနဲ့တွေ့ဆုံခွင့်ဆိုတာအရေးကြီးပါတယ်နော်ကျွန်တော်တို့ကဟိုဒါဟိုပြစ်မှုကိုတင်တာမှန်ပဲတို့တော်ညာလဲကျွန်တော်တို့တခြားဟာတွေကပြတ်တောက်ခွင့်မရှိဘဲနဲ့သူကအတိုင်းအတာတစ်ခုထိနော်ဆက်သွယ်ခွင့်ဆောင်ရွက်ခွင့်ရရမယ့်ဟာဖြစ်ပါတယ်အဲ့ဒီဟာဆက်သွယ်ခွင့်ဆောင်ရွက်ခွင့်တွေကအဲ့ဒီဟာတွေကမရှိသေးပါဘူးလက်ရှိအချိန်ကြီးကတော့အဲကျွန်တော်တို့ဒီဟိုရှင်းနေများအနေနဲ့လဲတွေ့ခွင့်တော့ဟောရပါတယ်အဲတချို့ဟာတွေကြတော့တွေ့ခွင့်အကန့်အသတ်ဖြစ်တယ်အကန့်အသတ်ဆိုတာအချိန်ရပါလေဆရာအဲထက်မှာလည်းသူတရားရုံးကရုံပေါင်းများစွာဖွင့်ထားတာပေါ့လေရုံပေါင်းကျွန်တော်တို့ပြစ်တော့ဆိုရင်တော့နှစ်ရုံပေါ့လေအဲတပည့်တရုံနဲ့တစ်ခုပဲတရုံဆိုမှအဲ့ဒီမှာဖွင့်ထားတဲ့အခါကျတော့အတူနဲ့အချိန်ကောင်းကောင်းစကားပြောခွင့်တချို့အဲမြို့နယ်တွေမှာတော့ကျွန်တော်ကောင်းကောင်းစကားပြောခွင့်ရတာရှိတယ်တချို့မြို့နယ်ကျတော့တွေ့ပြီးတော့ခဏပဲတွေ့တယ်ခဏပြန်တက်သွားတယ် စကားကောင်းပြောခွင့်တော့ကျွန်တော်တို့ကမရဘူး။ဘာဖြစ်လို့လဲဆိုတော့ရှင်းနေတရားအနေနဲ့ကိုယ့်ရဲ့မှုတန်နဲ့တွေ့တဲ့ခါကျရင်ကျွန်တော် inspiration လို့ခေါ်တဲ့အတူရဲ့ဖြစ်စဉ်တွေတက်ခဲတွေဂျုံတွေ့ရတဲ့ဟာတွေဘယ်လိုဖြစ်တာလဲဆိုတဲ့ဟာတွေကကျွန်တော်တို့မေးမြန်းဖို့လိုပါတယ်။ဒါမှသာလေသူ့ရဲ့နော်ကျွန်တော်ဥပဒေကြောင့်အရကျွန်တော်အခုခံကာကွယ်တော်ရတဲ့လုပ်ငန်းစဉ်တွေမှာလည်းဒါအရေးကြီးတဲ့အတွက်ကြောင့်တချို့ညို့နေမှာခက်ခဲတာကျွန်တော်ကဟိုအိမ်မရအချိန်မရတဲ့ဟာမျိုးတွေတချို့ကတော့ရပါတယ်။အဲ့ဒါမျိုးတွေလည်းကျွန်တော်ဂျုံတွေ့ရတာရှိတယ်။နောက်တစ်ခုကတော့တချို့မျိုးနယ်ထူးခြားဆိုတာပဲတချို့မျိုးနယ်တွေတချို့မျိုးဆိုတာတမျိုးနယ်မှာကျွန်တော်ထူးခြားသတိထားမိနေရတော့အဲ့ဒီမျိုးနယ်ကတော့ဗာလဲဆိုတော့အထုတ်လာတဲ့လူတွေကိုကျွန်တော်တို့ကအချုပ်ထုတ်တဲ့လူတွေဘာလုပ်လဲဆိုတော့ခေါင်းပေါ်ကိုလက်တင်ပြီးတော့သူကတွားခိုင်းနေရတယ်။ဟာတော့ပေါ်ပေါ်တော့မကြည့်ခိုင်းဘူး။အဲ့တမျိုးနယ်တွေမှာတနေ့မျိုးနယ်တွေကတော့ UA ချက်တော့ ASC ကျွန်တော်တို့ချုပ်တွေကနေထုတ်လာတွေ့ရတယ်။အဲ့တမျိုးနယ်ကလူကြီးလည်းများတယ်။ပြီးတဲ့ခါကျတော့ခေါင်းပေါ်လက်တင်ပြီးတော့နော်ကျွန်တော်ဒါတရားရုံးတွေအများကြီးရှိပါတယ်။မရှိနေလည်းအများကြီးရှိတယ်။တရားသူကြီးတွေရှိရနေအောင်ตัวก้าวเราไม่พอเว้ยเนี่ยตัวตั้วค้านในหาอยู่เลยจုံเงยมาแล้วถ้าเราโตยอะไรเนี่ยอะไรหาဖြစ်ไปครับ
โอเคดียายุ้งมาสิซี้ซีเห็นดาก็ยอเดชิเฉยที่มาเราหญ่าตะเลยลูกยินตุยได้บาเยล่ะครับเ
นี่ยเสียหัวเลยเราโหอ่ะลงแค่ได้2ปัด3ปัดรอบมาซะพี่รอเราซะเสร็จดาบาอย่างน้อยก็เสร็จดาไม่ရှိป่าวอย่างน้อยก็เราบาลงนี่แหละสรแล้วตัวหัวก็ฉุบเยเจมันอยู่ได้หาดิไปโตลงมาလူ့ဟဲ့တဲ့နပတ်တုံးပတ်လောက်နဲ့စပြီးတော့ကျွန်တော်တရားလုပ်ခဲ့တော့စဆက်ပါတယ်အထူးသဖြင့်ကျွန်တော်တို့တရားစွဲတင်ဖို့တဲ့နော်ကျွန်တော်ဒီစကန်မှုတွေပေါ့အထူးသဖြင့်ကျွန်တော်တို့ဒီမှာကြည့်ရတာမှုတွေတော့များစကန်မှုတွေကြည့်ပဲတရားစွဲတင်တာတွေ့ရတယ်စကန်မှုတွေကတရားလိုလောက်တာပေါ့လေအဲစွဲတင်တာတွေကျွန်တော်စတွေ့ရတယ်တို့ကိုစဆက်တုံးပဲရှိပါသေးတယ်ဆရာအဲစဆက်တုံးအချိန်နေပဲကျွန်တော်တို့ဟိုကျွန်တော်တို့အခုလက်ရှိတွေ့တဲ့လောက်ဆိုတော့တေလိုဖက်နော်အဲ့ဖက်အချမ်းကိုပဲစစ်တာပဲကျွန်တော်တွေ့ရသေးတယ်အဲကျွန်တော်ဒီဆွဆွဲခံတဲ့လူတွေနဲ့ကျွန်တော်တက်တည်တယ်အဲ့တော့တက်တည်ရဲကျွန်တော်တို့ဆွေးဆွဲခံတဲ့လူကတင်ပြဖို့ရှိတယ်။အဲ့ဒီဟာတော့အဝင်ခွင့်ပေးမပေးဆွဲဟာတော့မချင်နေမသိသေးဘူး။ပြီးတော့ကျွန်တော်တို့ဆွေးဆွဲခံတဲ့လူကိုကျွန်တော်တက်စေတဲ့အဆင့်ကိုလည်းမရောက်သေးဘူးပေါ့နော်။အဲတချို့ဟိုဟာတွေကစတေလိုဖက်ကိုပဲစစစ်တော့မရှိပါသေးတယ်ဆိုတော့ဟိုမျှတာတဲ့ကျွန်တော်အခုချိန်ကတော့ကျွန်တော်စစ်ဆေးရအောင်ကျွန်တော်တို့ကအဲကျွန်တော်ရှိနေညရဲ့နော်မင်းမြတ်ချက်တွေကတော့ခွေရနေတယ်လို့ပဲတမ်းပြတော်လို့ရပါတယ်ဆရာဟုတ
်ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့ဆရာတို့ကိုယ်တိုင်ပေါ့နော်ရှိနေတွေကိုယ်တိုင်ကရောလောကီယာခံရတဲ့နေရာမှာဘယ်လိုခက်ခဲရများကြုံရပါလဲခင်ဗျာ
အဲဆရာလောကခံရတဲ့ခက်ခဲရနံပါတ်၁ကပါဝါစုတာအစပါတယ်ဆရာဟုတ်ဆိုအမှုတရေကိုယ်စားလေလွဲစားကျွန်တော်ရတဲ့အခါချုပ်ချင်းမှာကျွန်တော်တို့ကဟိုဘာပေါ့အချုပ်တရေခံဖြစ်တဲ့အခါကျတော့အဲ့ဒီဟာကိုကျွန်တော်အချင်းထောင်ကနေကျွန်တော်တို့ကဟိုတင်ရတယ်သူကထုတ်ထဲကနေအဲ့ဒါလည်းကျွန်တော်စောင့်ရပါတခါကျရင်သူ့ဆရာနဲ့ပါဝါမကြတော့ကျွန်တော်သူ့ရုံးချင်းမှာမတော်နိုင်တဲ့လူတွေရှိပါတယ်အဲ့ဒီဟာတစ်ချက်ပေါ့နော်သူ့ရုံးချင်းချိန်နေကြမှာကျွန်တော်ကမတော်နိုင်ဘာဖြစ်လို့သူ့ရဲ့ပါဝါကမကြတော့တဲ့အတွက်ကြောင့်သူကအင်းဆရာနဲ့တော်နေတယ်တခါကျတော့အထက်ရောက်တဲ့ခါကျတော့ကျွန်တော်တို့ကနေမှဘာလို့ရလဲဆိုတော့ဒီတရားရုံးရှိကြတော့ကျွန်တော်စီရလို့ပေါ့နော်ကျွန်တော်မှုမှတ်တမ်းတွေကလက်မှတ်ထိုးရတဲ့ကိစ္စရှိတယ်အဲ့ဒီမှာနေလို့လို့မရဘူးတခါတည်းတချို့ကလာတယ်တချို့ကမလာဘူးအဲပါဝါရမယ့်ဟာလေပါဝါလေးတခုရဖို့ဘူးပဲကျွန်တော်တို့ကတော်တော်လေးကိုစူးစမ်းရှုနေရတဲ့နေရာဖြစ်တယ်ဒါပေမဲ့တချို့ကိစ္စကျတော့ဗာလဲဆိုတော့ရုံးပိုင်းဆိုင်ရာကိစ္စရတယ်နဲ့ပြောလိုက်ရင်သူဒီအင်းစင်တင်တော်လေးမှာကျွန်တော်စစ်စစ်စီရင်တဲ့တချို့ဟာတွေကကျွန်တော်တို့ကဥမာဒီရုံးပိုင်းဆိုင်ရာစာဝတ်စာတမ်းတွေကျွန်တော်လျှောက်ဖို့ပေါ့လေအမှားပြင်းဒီအမှုတွေကိုဘာနဲ့တိုင်ထားရလဲเนาะကျွန်တော်အဲ့ဒီဟာတွေဘာဟိုတိုင်ကျက်လုပ်ထားတာလဲအဲ့ဒါကိုကျွန်တော်ကသိဖို့လုပ်တယ်ကျွန်တော်ခုခံကာကွယ်မေးခွန်းတွေမေးဖို့ကြတော့အဲ့ဒါမျိုးတွေရှောက်မယ်ဆိုတော့ရုံအဲ့ဒီအစီအစဉ်ကမရတော့ဘဲတက်ဆိုင်ရတရားရုံကိုပြန်သွားရပါတယ်ဆိုတော့ကျွန်တော်ကနှစ်ဖက်နဲ့လမ်းကိုတွားရတယ်เนาะကျွန်တော်တစ်ဖက်ခြံကိုလည်းတွားရတယ်ဟုတ်ဖက်ခြံကိုလည်းတွားရတယ်ဆိုတော့အမျိုးတွေကျွန်တော်ဟိုဖြစ်တာရင်တွေ့ရတယ်နောက်တစ်ခုကကျတော့ကျွန်တော်ကအစီအစဉ်ထဲမှာကညှို့နေတယ်အကုန်လုံးကကျွန်တော်ကတရားတူတူလာတာဟိုဟိုအရင်လိုကျွန်တော်ရုံးနေမှာနဲ့ကျွန်တော်ချင်းရပြရတာမျိုးမဟုတ်ဘဲနဲ့ဒီအစီအစဉ်ထဲမှာပဲဟိုကြုံနေရအများကြီးဖွင့်ထားတော့ဟုတ်ပဲကွယ်ပြရတာမျိုးတွေကျွန်တော်တော့ဒီပြရညားတဲ့ခါကျတော့ဟိုဟိုပေါ့လူလက်လောက်ကန်တာလေးကျွန်တော်မလွယ်လောက်ဖြစ်တော့နော်ဆိုတော့အဲ့ဒါမျိုးတွေလည်းကျွန်တော်တို့ကြုံရတယ်ပေါ့လေပုံမှန်တော့ကျွန်တော်ပုံမှန်တရားရုံးမှာဆိုတော့ကျွန်တော်တို့ကတော့ဟိုဆရာမကြီးနဲ့ညှိပြီးတော့ဘယ်ချင်းလေးလောက်ဆိုရင်ဆင်ကြည့်တယ်ဆိုတာမျိုးပေါ့နောက်တစ်ခုကတော့ကျွန်တော်အစ်စင်မှာကျွန်တော်တို့ညို့နေတက်ဆိုင်တဲ့တရားသူကြီးတယ်ဘယ်ချင်းလာမလဲဆိုတော့ကျွန်တော်မသိဘူးကျွန်တော်တို့ကအဲ့ဒီအင်းစင်ရှိအချင်းစီရဲ့ရှိတဲ့မှာထိုင်ဆောင်ရတယ်ကျွန်တော်တို့လိုက်ပါဆောင်ရပေးတယ်အမှုတွေရဲ့တက်ဆိုင်တဲ့တရားသူကြီးတွေလာမှသာလေကျွန်တော်ဝင်ခွင့်ရတာဆိုတော့ဘယ်ချင်းလာမလဲဆိုတာကျွန်တော်မသိတခါကျရင်ကျွန်တော်တို့9နိုင်လောက်ဆောင်တယ်တချို့ဆိုရင်ညနေ9နိုင်ခွဲ6နိုင်လောက်ထိတောင်းမှကြုံရတာရှိသေးတယ်ကြုံရပြီးမှပြန်ရတာအဲ့ဒါကဟိုအချင်းကြီးလဲကြုံရတယ်ပေါ့လေအဲ့ဒါလေးကလောကကန်တာလေးကခဲခဲကျွန်တော်တွေ့ရတယ်တချို့ကျတော့ကျွန်တော်တို့ဒီဟိုတွေပေါ့ဒီကျွန်တော်တို့ရဲ့ဒီအမှုတွေကဟိုဆော့ဆော့ထုတ်ထားတဲ့လူရှိတယ်တရားသူကြီးကဟိုဘာလဲမရောက်သေးတာခိုင်းတရားသူကြီးကရောက်တယ်အချုပ်ကမထုတ်ရသေးတာအဲဒါမျိုးတွေလည်းကျွန်တော်တို့ဟိုကြုံရတယ်ပါလေ
ဟို
အဲ့ဒါပြီးတော့လုံလောက်ဆိုကျွန်တော်စကားပြောဖို့ခွင့်လန်းနေရတယ်ဟိုတော့အချုပ်ဟာတွေကမရသေးဘူးကျွန်တော်ရှင်းမှသင်ကြားပြပါ
ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ပါကျွန်တော်တိထားသလောက်ဆိုရင်မန္တလေးမှာဆရာတို့လူပဲ လာအကူညီပေးနေတဲ့ရှင်နေမျိုးမြတူအဖမ်းခံရပါတယ်ဆိုတော့ဆရာအနေနဲ့ရောကိုယ်တိုင်လှုပ်ဆောင်နေတဲ့အကျိုးဆောင်ရှင်နေတရားအနေနဲ့စိုးရင်စိတ်များရှိပါသလားဆရာ
ဟုတ်ကဲ့ဆရာဟိုကျွန်တော်လည်းဟိုပါပေါ့ဟိုပုံဝင်လင်းပြောရင်စိုးရင်ဆရာပေါ့လေဘာဖြစ်လို့လဲဆိုတော့ကျွန်တော်ကဟိုလိုက်ပါဆောင်ရတဲ့အခါမှာဟိုကျွန်တော်တို့ကဒီမှာကူညီပေးတဲ့ဒါကတော့ကျွန်တော်ကဟိုဥရေချောင်းရရတင်ရထိုက်တဲ့အခွင့်အရေးမှန်တယ်များအားလုံးကိုကျွန်တော်ရဲ့ဆောင်ရွက်ပေးတဲ့မှုတွေဒီရဖို့ပေါ့လေဒါတွေကျွန်တော်တို့ကဟိုဆောင်ရွက်ပေးတဲ့အခါမှာတခြားဟိုကျွန်တော်တွားလာလာတာဟိုလမ်းခီးတွေမှာကျွန်တော်ကစိုးရင်ဆရာရှိနေပါသေးတယ်ဘာလို့ဆိုဟိုဘာအရင်နဲ့ဘယ်လိုလုပ်မလဲဆိုတဲ့ကိစ္စပေါ့လေအဲဆရာလည်းမကြခင်အကြာမရှိနေကျွန်တော်ဒီကအေးလောတော်ဆပြီးတော့နည်းနည်းလေးပြင်ထားတာဆရာတို့တိထားမိပါလိမ့်ကျွန်တော်ရတင်ရထိုက်တဲ့ဥပဒေခွင့်ရေးတော်မှာနော်အဲဒါလေးစပြီးတော့ကျွန်တော်တို့နည်းနည်းလေးစတင်ပြင်ဆင်တာမျိုးတွေရှိလာတဲ့ခါကျတော့ကျွန်တော်ကဒီအခုတော့ဆယ်တော့ကျွန်တော်ဒီရှင်းနေရှင်းရများနဲ့ပတ်သက်တဲ့ဟာမျိုးတွေတော့ဟိုတိတိကျကျဟိုအမျိုးလို့လာဖို့ကဘယ်လိုပြင်ချင်မှာပါလို့မလဲဆိုတော့ကိုမတိသေးတဲ့ကြောင့်ကျွန်တော်စိုးရင်ဆရာလည်းဟိုရှိပါရမယ်ဟုတ်ဆရာ
ဟုတ်ကဲ့ပါဆရာအခုဆိုရင်ဟလာဒီဖန်စီခံထားရတဲ့ตาดาวหมูเลยตะมีบ่เลยเนาะตรุเนี่ยเสร็จตัวมีอะไรมีบ่ริตะคามีกินตุหมูผ่ากินฮันซีกันท่าပြီးတော့เสร็จตัวมีอะไรตาตะมีริสาธิยาဖြင့်ဒီလိုမိသားစုဝင်ဆွေမျိုးသားချင်းတွေအတွက်ဆရာအနေနဲ့ဘယ်လိုအကြံပေးစကားမျိုးများပြောပြလို့ရမလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အဆက်တွယ်မရဘူးဆိုရင်သူကခက်ခဲတစ်ခုပါလဲဆိုတော့ဟိုတချို့ကအဆက်တွယ်မရဘူးလိုက်ရှာရတာပေါ့เนาะကျွန်တော်လိုက်ရှာရတယ်ဖန်စီခံတဲ့နေရာတွေအအမျိုးမျိုးလိုက်ရှာကြတယ်ဘယ်နာမှာလဲဆိုတော့ကျွန်တော်ကဟိုလက်ရှိရန်ကုန်ခြေနေပဲကျွန်တော်ဟိုခုမှပြောပြီးကျွန်တော်တော့ပါမယ်အခြားမျိုးနဲ့အခြားမသိတဲ့အတွက်ကြောင့်ဆိုတော့ရန်ကုန်ခြေနေရဆိုရင်ကျွန်တော်တို့ကဘာလုပ်လို့ရလဲဆိုတော့နံပါတ်၁ကတော့ဘယ်နေရာဖန်ဖန်နေဖြစ်စေသူ့ရဲ့သက်ဆိုင်နေမြေစကန်မှာတော့စီးရင်ရှိဖန်စီတဲ့လူတွေအားလည်းဘာလို့ဖန်စီပါတဲ့လူတွေကဘယ်သူလဲဘာလဲအဲ့ဒါစီးရင်ရှိပြီလားပါဘာဖြစ်လို့ဆိုတော့သူကသက်ဆိုင်နေမြေစကန်မှာအဲ့ဒါမှတ်တမ်းရှိပြီလားပြီးမှကျွန်တော်ရန်ကုန်မှာဆိုရင်တော့ကျွန်တော်စစ်ကြောရေးဆိုရနေရနော်ကျွန်တော်ရှိပြီလားကျွန်တော်စစ်ကျောင်း106မှာစစ်တယ်စစ်ဆေးတဲ့ဟာမျိုးပေါ့တချို့ကစစ်ကြောရေးကိုလိုက်သွားစစ်ကြောရေးကကျွန်တော်လက်ရှိခြေနေရတွေ့ခွင့်လည်းမရအောင်ပစ္စည်းပေးခွင့်လည်းမရအောင်မင်းမြန်ခွင့်လည်းမရအောင်ဘာလို့မှပါလို့လဲဆိုတာသိချာမသိဘူးဆိုတော့မိသားစုလိုက်သွားတယ်စစ်ကျင်းထောင်နေကျွန်တော်ဟိုလိုက်သွားကြတယ်ပေါ့လေအဲတို့ညာလည်းတချို့ကပြောတယ်ဟိုဘယ်နှရောက်နေမှမသိဘူးပေါ့လေအစ်စင်မရောက်တလားပေါ့ဆိုတော့အစ်စင်ရောက်မယ်ဆိုရင်တော့ဘာလို့ရလဲဆိုပစ္စည်းကျင်းထောင်ရှေ့မှာကျွန်တော်ကဒီရရှိရရှိပါတယ်အကျဉ်းစီကတို့စီမှာတွားပြီးတော့ဟောသူ့ရဲ့ကိုယ့်ရဲ့ဟိုနာမည်ပေါ့နော်ဟိုကလေးဟိုကိုယ့်ရဲ့ဟိုဖန်ဆီးခံတဲ့သူရဲ့ပြီးတဲ့အခါကျရင်ဖန်ဆီးခံရတဲ့အာလူရဲ့အဖေနာမည်ရယ်ဘယ်နှဖန်းခံရတာလဲဆိုတော့ကိုပေးပြီးတော့ကျွန်တော်စစ်လို့ရပါတယ်။အဲသူကအထူးသဖြင့်ကျွန်တော်နေ့လယ်နေ့တိုင်းနောက်ပိုင်းမှာသူကဟိုစစ်ပေးတာပေါ့လေ။အရှိန်မှာတော့ပစ္စည်းပို့တဲ့ကိစ္စရှိနေတဲ့ကြောင့်သူအဲ့မှာသွားစစ်လို့ရပါတယ်။တကယ်လို့နေမင်းစကန်မှာရှာမတွေ့ဘူးစစ်ကျင်းထောင်မှာတော့သွားမရှာပါနဲ့။ဘာလို့မသိဘူး။ဒါကကျွန်တော်ကတကယ်ချက်လက်မရဘူး။နေမင်းစကန်မှာမေးလိုက်ရင်ရတယ်။သူတို့တည်တယ်။အဲတခါကျရင်တော့သူတို့ကအရှိရလို့သွားမင်းနော်မိသားစုတွေကဟိုဂိမ်းမှာဆောင်နေလို့သွားမင်းဂိမ်းမှာဆောင်နေတော့မသိဘူး။တကယ်တည်တယ်ကအမှုစစ်တို့စကန်မှုလို့ပဲတည်ပါဒီကိစ္စရဲ့။ဆိုတော့သူတို့ကိုမိပါဟိုဟိုဘယ်တော့မရမလို့မရမချင်းမရမှာပေါ့နော်ကျွန်တော်ဟိုဟိုတခါမရလို့စောင့်လို့မရအောင်ကျွန်တော်မရမချင်းကျွန်တော်ကလေးတွေရဲ့ချင်းမျိုးကျွန်တော်ပေးမြဲလို့လဲပြီးရင်တော့ကျွန်တော်တို့စစ်ကျင်းဟောပါပေါ့ကျွန်တော်အစ်စင်ကျင်းထောင်မှာပေးလို့ရပါတယ်အဲအဲ့နှစ်ခုဆိုရင်တော့ကျွန်တော်ပြေချာတယ်ဟောပါပေါ့ကျွန်တော်ကဟို3 4 5ရက်ပေါ့လေတချို့ကတော့ရှေ့ပြည်တာမှာကျွန်တော်တို့ကကျွန်တော်တတိထားမိတော့2ရက်3ရက်ကနေ9ရက်လောက်ထိကြာတော့တွေ့ရတယ်ဒါတည်းလဲပူကောင်းပုံနေပါတယ်ကျွန်တော်တွေ့တဲ့လူကတော့ဟိုပြန်ပြောချင်ရတော့ကျွန်တော်9ရက်ထိကျွန်တော်တွေ့ရတာရှိတော့အဲ့ဒီလောက်တော့စောင့်ကြည့်ရမယ်ဆောင်ကြည့်ပြီးတော့ချင်းနေဝမ်းဖြစ်ဖို့ဆိုရင်တော့ကျွန်တော်ဒီတက်ဆန်နေမြေစကောင်ပြန်ပေးမယ်ပြီးရင်တော့အချင်းထောင်ကျွန်တော်ပြီးမယ်အဲ့ဒါဆိုလို့ကျွန်တော်အဖြေရှာလို့ရတယ်ဒါပေမဲ့တခြားဟာတွေလည်းပေါ်လာနေအဲ့ဒါအကြောင်းနည်းနည်းခက်ခဲရှိတယ်တခြားဟိုတခြားထင်တဲ့နေရာရှိကောင်းရှိနေတက်တယ်ပေါ့လေတချို့ကကြောင့်ထူးခြားဖြစ်စင်တွေပေါ်လာလို့ကျွန်တော်တို့ကဟိုဒါတော့ကျွန်တော်ဆုံးတော့ပြောတာရှေ့ပြရတဲ့ပုံပေါ်တာပါအဲ့တချို့ကဖြစ်စင်ရှိနေတယ်တော်တော်ညာလဲနေမြေစကောင်တော့မှတ်တမ်းကျန်နေရှိတယ်လို့ကျွန်တော်ပြောလို့ရပါအဲ့ဒါတော့တခြားစစ်ပြီးဖို့ပါခင်ဗျဟုတ
်ဟုတ်ကဲ့ပါမလာတဲ့ကြာအချိန်ပြီးပြီဖြစ်ဆိုပြီးတော့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာဟုတ်ကျွန်တော်လည်းဟိုပြောပြခွင့်ရတဲ့ကြောင့်ကျေးဇူးများတင်ပါတယ်ဆရာဟုတ
်ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းကိုနားဆင်ကြရပါပါခင်ဗျာခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြပါဦးမယ်ဒီသတင်းပါထက်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအကြီးအကျယ်ရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံကနေရောက်လာတဲ့သူတွေကိုအမေရိကန်ပြည်ထောင်စုကစတင်ကန့်သတ်လိုက်ပါတယ်ဒီချိန်ထဲမှာပဲသမ္မတဂျိုးဘိုင်ဒန်အစိုးရကအိန္ဒိယနိုင်ငံအတွက်ဆေးဘက်ဆိုင်ရာအကူအညီထောက်ပံ့နေပံ့ပိုးပေးနေပါတယ်။အမေရိကန်အစိုးရအနေနဲ့ဒီထက်ပိုပြီးကူညီသင့်တယ်ဆိုတဲ့ပြောဆိုဝေဖန်သူတွေလည်းရှိနေတဲ့အကြောင်းမီရှယ်ကွင်းရဲ့သတင်းလွှာကိုကိုသိန်းထိုက်ဦးကပြောပြပါမယ်ခင်ဗျာ
။ COVID-19 ရောဂါတကြောပြန်ကူးစက်မှုတွေပြင်းထန်ခံနေရတဲ့အိန္ဒိယနိုင်ငံအတွက်သမ္မတဂျိုးဘိုင်ဒန်အစိုးရကဆေးဘက်ဆိုင်ရာကူညီတွေပေးပို့နေပါတယ်။ယောဂဘူးမကူးဆက်အောင်ကာကွယ်ဝတ်စုံတွေအောက်ဆီဂျင်တွေစမ်းသပ်ကိရိယာတွေနှာခေါင်းစည်းတွေနဲ့တခြားအကူအညီတွေကိုပေးပို့နေတာပါ ီနေ့အင်ကာနီကစပြီးအိန္ဒိယကနေအမေရိကန်ပြည်ထောင်စုကိုလာမဲ့သူတွေကိုလည်းကန့်သတ်လိုက်ပါတယ်အမျိုးသားလုံခြုံရေးချန်ပေဂျက်ဆူလီဗန်က ABC ရုပ်သံကိုအခုလိုပြောပါတယ
် We are concerned about variants we're concerned about spread we're concerned about the loss of life
ရိုးရိုးဗီဇာကွယ်ရောဂါပိုးကိုကျွန်တော်တို့စိုးရိမ်ပါတယ်ကူးစက်ပြန့်နှံ့မှာကိုကျွန်တော်တို့စိုးရိမ်ပါတယ်အသက်တွေဆုံးရှုံးတာအခုအိန္ဒိယမှာထိမနိုင်သိမ်းမရအခြေအနေကပ်ရောဂါရဲ့ဒုတိယရိုက်ခတ်မှုကြုံလာရမှာတွေအတွက်ကျွန်တော်တို့စိုးရိမ်ပါတယ
်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ဆင်းနေရအိန္ဒိယမှာအခုအချိန်ထိရောဂါကူးစက်သူ19သန်းရှိပြီးသေဆုံးသူ 23,500 ကျော်သွားပြီဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှလူဦးရေ3ဘုံတစ်ဘုံကျော်အပြည့်အဝကိုဗစ်ကာဝေးဆေးထိုးပြပါပြီပြည်နယ်တချို့ကလည်းသူတို့မှာကာဝေးဆေးလုံလောက်ရှိတယ်လို့ပြောထားပါတယ်ဒါကြောင့်လည်းတခြားအကူအညီလိုအပ်နေတဲ့နိုင်ငံတွေကိုအက်စတရာဇနီကာကာဝေးဆေးထိုးဆေးတန်း60ပေးဖို့အမေရိကန်အစိုးရကပြောနေပါတယ်ဒီဆေးကိုအမေရိကန်ပြည်ထောင်စုမှအသုံးပြုဖို့အတည်ပြုချက်တော့မပေးသေးပါဘူး။ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကတော့အမေရိကန်ပြည်ထောင်စုအနေနဲ့အိန္ဒိယနိုင်ငံနဲ့အတူတခြားအကူအညီလိုအပ်နေတဲ့နိုင်ငံတွေကိုပို့ပြီးတော့ထောက်ပံ့ပေးတယ်လို့ပြောနေပါတယ်။ Brown တက္ကသိုလ်ပြည်သူ့ကျန်းမာရေးဌာနမှဒေါက်တာ S. Chinchal က ABC ရုပ်သံကိုခုလိုပြောပါတယ
်။ We've got to help India get this under control for a variety of reasons, the humanitarian
ဒီချင်းကိုထိန်းချုပ်နိုင်အောင်အိန္ဒိယကိုအကူအညီပေးရပါလိမ့်မယ်။အကြောင်းမျိုးမျိုးရှိပါတယ်။လူသားချင်းစာနာမှုအရာရောပထဝီနိုင်ငံရေးအရာပါ။ကျန်းမာရေးရှုထောင့်ကကြည့်ရင်အကြီးအကျယ်ရောဂါပြန့်ပွားမှုတွေကမျိုးရိုးဗီဇကွဲသွားတဲ့နောက်ထပ်ပိုးတွေထပ်ပေါ်လာနေတဲ့နေရာတစ်ခုဖြစ်သွားနိုင်လို့ပါ
။သမ္မတဘိုင်ဒန်ရဲ့ဝန်ထမ်းကြီး J.K. Ron Carlin ကတော့အမေရိကန်ပြည်ထောင်စုအနေနဲ့အိန္ဒိယရဲ့ကိုပိုင်ပုံစံအော့စဖို့ဒ်အက်စထရာဇနီကာကာဝယ်ဆေးတန်း20ထုတ်နိုင်ဖို့လိုအပ်တဲ့စီးပစ္စည်းတွေပို့ထားတဲ့အကြောင်း CBS ရုပ်သံ Face the Nation အစီအစဉ်ကိုပြောဆိုပါတယ်။ဘာမောက်ပြည်နယ်ထက်လွတ်တော်အမတ်ဘန်နီဆန်ဒါစ်ကတော့လူနာရီနဲ့ပတ်သက်တဲ့စီးမြင့်တွေကိုအမေရိကန်အစိုးရကရှော့ချပေးတင်ပါတယ်။ဒါမှလည်း generate တခြားမထင်ရှားတဲ့နာမည်နဲ့အကုန်ကျနေတဲ့ပုံစံတူဆေးမျိုးတွေထုတ်လာနိုင်မယ်လို့သူကပြောပါတယ်။ဒီပြောဆိုချက်ကိုစေဝါထုတ်လို့ရေးကုမ္ပဏီတွေကတော့ဘေးကင်းလုံခြုံရေးအကြောင်းပြချက်နဲ့လက်မှတ်ခံပယ်ချကြပါလေ။ကာဝယ်ဈေးတွေကိုဘယ်လိုကြကြပြန့်ပြန့်ဖြန့်ဝေမလဲ၊ထုတ်ဝေခွင့်လိုင်စင်တွေပေးမလဲ၊ဘယ်လိုကြကြပြန့်ပြန့်မျှဝေကြမလဲဆိုတာကိုသမ္မတဘိုင်ဒန်အစိုးရကမကြခင်ကြေညာမယ်လို့လဲဝန်ထမ်းကြီးက J.K. Ram Klein ကပြောဆိုတော့ပါတယ်ခင်ဗျာ။ကျွန်တော်သိတယ်ယူပ
ဒီကနေ့အတွက်အပတ်စဉ်ခဏလေးကတော့ဒီလောက်ပါပဲခင်ဗျာအခုကြာနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်ဒီကနေ့ဟာဆရာမတွေကိုကျေးဇူးတင်ကြောင်းအထိမ်းအမှတ်ဂုဏ်ပြုတဲ့နိုင်ငံတကာနေ့ဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့စစ်ကောင်စီကကျောင်းနေပြန်ဖွင့်မဲ့အစီအစဉ်ကိုတပိတ်မောက်ပြီးဆရာမတွေကျောင်းသူကျောင်းသားတွေနဲ့အတူလူထုကဆန္ဒပြကန့်ကွက်ကြပါတယ်မန္တလေးတောင်ကြီးမိုးကုတ်ဒဝဲမုံရွာနဲ့စလင်းကြီးမြို့တွေမှာစစ်ကြုံပညာရေးအလိုမရှိကြောင်းလူရနဲ့ချီဆန္ဒပြကြသလိုမြို့နယ်တချို့မှာလူမဲ့တပိတ်စိတ်နစ်တပိတ်တွေလည်းပြုလုပ်ခဲ့ကြပါတယ်ခင်ဗျာကြာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်အတိအမှတ်ပြုဖို့နဲ့အမေရိကန်ကထိန်းချုပ်ထားတဲ့မြန်မာနိုင်ငံပိုင်ရန်ပုံငွေတွေကိုအရေးပေါ်အကူအညီလိုအပ်နေတဲ့မြန်မာလူထုအတွက်လူသားစာနာမှုအကူအညီပေးဖို့သူတို့အသက်ရှင်တန်ရေးအထောက်အကူပြုနိုင်ဖို့ NUG ကိုတုံးဆွဲခွင့်ပြုရေးကုလသမဂ္ဂဆိုင်ရာမြန်မာသားအမတ်ကြီးဦးကျော်မိုးထွန်းကဒီကနေ့အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီမှတိုက်တွန်းပြောဆိုဖို့ရှိပါတယ်မြန်မာစံတော်ချိန်အင်္ဂါည7နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံတော်ချိန်အင်္ဂါနေ့နေ့လယ်တနာရီမှာအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီမှပြုလုပ်ဖို့ရှိတဲ့မြန်မာအရေးကြားနာပွဲအတွင်းတာမတ်ကြီးဦးကျော်မိုးထွန်းကအဲ့ဒီလိုတိုက်တွန်းပြောဆိုဖို့စီစဉ်ထားတာပါမြန်မာအကြအတဲကိုဖွင့်ချခြင်းလို့ဆိုရမယ် The Unfolding Crisis in Burma ဆိုတဲ့ခေါင်းစဉ်နဲ့ကြားနာပွဲကိုပြုလုပ်မှာဖြစ်ပါတယ်ခင်ဗျာဂျပန်တည်င်းတော်ယူကီကီတာဇူမီကိုလှုပ်ကြံတည်င်းဖြန့်ချီမှုနဲ့ကမ္ဘာစံနယ်ဇင်းတည်င်းလွတ်လပ်ခွင့်နေ့ဖြစ်တဲ့တည်င်းလာနေ့မှာစစ်ကောင်စီကဆွဲချက်တင်လိုက်တယ်လို့ဂျပန်အခြေစိုက်ကြိုတိုတည်င်းမှာရေးသားထားပါတယ်ခင်ဗျာဒီကနေ့အတွက်တည်င်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အစီအစဉ်ထုတ်လွှင့်မှုကမတ်ဆုမွန်ဖြစ်ပါတယ်စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့တော်နီပေါ်လတ်ဖြစ်ပါတယ်ကျွန်တော်ကတော့ဇဝန်လိုက်ပါVOA စီစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come